Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ဖီအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်အောက်တိုဘာ9ရက်သတင်းတွေနဲ့ညဖက်9:20နာရီအစီအစဉ်တွေကိုလိုင်းတိုမီတာ3251အပြင်လိုင်းလမီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာကနေပါတိုက်ထုတ်လွှင့်နေပါပြီရှင်ကျမနာလာပါအခုညဘက်စီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါအနေခတ်သိမ်းကြင်ကြပါစေမြမအချက်တဲကိုစူပါမန်ကတောင်းမဖြစ်ရှင်းနိုင်ဘူးလို့မြန်မာနိုင်ငံဆိုင်ရာအာဆီယံထူးကိုယ်စားလှယ်ကစနေနေ့မှာဝေခံလိုက်ပါတယ်မြမကိစ္စတဲ့ပတ်သက်ပြီးကမ္ဘောဒီးယားဝန်ကြီးချုပ်ကိုကူညီမယ်လို့ဂျပန်နိုင်ငံကြီးဝန်ကြီးကပြောလိုက်ပါတယ်ယူကရိန်းကတီးတံတင်လာတဲ့တင်မော်လေးစင်းကိုပူးတွဲပေါက်ဆက်ညှိနှိုင်းစင်တာကဖွင့်ပြုလိုက်ပါတယ်အဒီလိုသတင်းတွေပါဝင်နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကျွန်တော်တမောင်သန်းတို့ကတင်ပြကြပါပါ
ကောင်းပါပဲရှင်ရုရှားနိုင်ငံရဲ့ကျူးကျော်စစ်တမ်းကနေလွတ်မြောက်စေပြန်လည်ပြုစုရေးစနစ်အကြောင်းသတင်းဆောင်မှမှာကြားဖို့ရှိတာကတော့
Personnel удалось забрать самое дорогое обладание в центре и
အပြည့်အစုံကတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါအပြင်စစ်တမ်းတင်တရိစံတွေကိုကူတာပေးနေတဲ့ယူကရိန်းနိုင်ငံထဲကဆေးရုံအကြောင်းသတင်းဆောင်မကိုလည်းတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းညပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြမမီဒီယာမြင့်ကွင်းမြမပြည်မပေးစာများသတင်းထဲကသုတနဲ့ထူးခြားဆန်းများသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုလိုသတင်းဆောင်မတွေမတိုင်ခင်မှာတော့ဒီကနေ့ညပိုင်းထိပ်တန်းရောက်သတင်းတွေကိုဦးတင်မောင်သားနဲ့ကိုစောဝင်းလိုင်တို့ကပြောပြပေးပါရှင်။
မြမချတဲ့ကိုစူပါမန်ကတောင်းမဖြစ်ရှင်းနိုင်ဘူးလို့မြန်မာနိုင်ငံဆိုင်ရာအာဆီယံထူးကိုယ်စားလှယ်ကစနေနေ့မှာဝန်ခံလိုက်ပါတယ်။အာဆီယံကချမှတ်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာသဘောတူညီချက်၅ရပ်ဟာတိုးတက်မှုမရှိဘူးလို့တောက်ချနေကထုတ်ပြန်ချက်မှာအာဆီယံကပြောထားပါတယ်။ရေတိုမှာတိုးတက်မှုရရှိဖို့မျှော်လင့်ချက်နှဲသွားကြောင်းမြန်မာနိုင်ငံဆိုင်ရာအာဆီယံထူးကိုယ်စားလှယ် PRAC.com ကစနေနေ့မှာသတင်းထုတ်တွေကိုပြောပါတယ်။ကျွန်တော်ကအထူးသံတမန်တာဖြစ်ပါတယ်။စူပါမန်မဟုတ်ပါဘူးလို့သူကဆိုပြီးမြမပြတနာကိုစူပါမန်တောင်ရှင်းနိုင်နိုင်မယ်လို့ကျွန်တော်မထင်ပါဘူးလို့ပြောသွားခဲ့တာပါမြမမှာဖြစ်ပေါ်နေတဲ့ပဋိပက္ခမျိုးကိုဆွေးနွေးညီနိုင်ဖို့နှစ်ပေါင်းများစွာကြာနိုင်ပါတယ်မြမနိုင်ငံကိုအထူးကိုယ်စားလှယ်ကနှစ်ခါပဲသွားပြည်ုံနဲ့တချို့လူတွေကစိတ်မရှိကြတော့ပဲအချိုးရလတ်ကိုတောင်းဆိုကြပါတယ်လို့ PRAC.com ကပြောပါတယ်နိုဝင်ဘာလမှာကျင်းပမဲ့အာဆီယံခေါင်းဆောင်များထိပ်သီးညီလာခံမတိုင်မီမှာစစ်ကောင်စီကခိုင်ခိုင်မာမာအရေးယူဆောင်ရွက်ချက်တချို့ရှိဖို့လိုလိမ့်မယ်လို့လည်းသူကအလေးပေးပြောသွားပါတယ်ပြီးခဲ့တဲ့အပစောပိုင်းတုန်းကမလေးရှားကမြန်မာပေါ်တင်းတင်းမာမာအရေးယူဖို့တောင်းဆိုရမှာနိုဝင်ဘာထိတိုးတက်မှုမရှိခဲ့ရင်မြန်မာကိုအဖွဲ့ဝင်ဖြစ်ကရပ်ဆိုင်ထားနိုင်တဲ့အထိပြောဆိုခဲ့တာရှိပါတယ်ပြီးခဲ့တဲ့နှစ်အာနာသိမ့်ပြီးခဲ့ကစစ်ကောင်စီကဖမ်းဆီးခဲ့တဲ့သူပေါင်းဟာအရင်အပကုန်မှာ15,000ကျော်သွားခဲ့ပြီဖြစ်တယ်လို့အသက်ခံရသူပေါင်းဟာလည်းဩဂုတ်လ9ရက်နေ့ထိ1565ယောက်ရှိသွားခဲ့ပြီလို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPB ကပြောပါတယ်
စစ်တပ်ကအုပ်ချုပ်နေတဲ့မြန်မာနိုင်ငံရဲ့အခြေအနေတွေတိုးတက်ကောင်းမွန်လာရေးအာဆီယံအဖွဲ့ရဲ့ဆောင်ရွက်မှုတွေကိုဂျပန်အစိုးရကပံ့ပိုးပေးသွားမယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးယုရှိမတ်ဆာဟာယာရှိကကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကိုမနေ့စနေနေ့ကပြောကြားလိုက်ပါတယ်။နိုင်ငံသားရေးဝန်ကြီးဟာယာရှိဟာဝန်ကြီးချုပ်ဟွန်ဆန်နဲ့ဖနွန်ပင်မြို့တော်မှာတွေ့ဆုံခဲ့တာပါ။စစ်ကောင်စီကဒီမိုကရေစီရေးတက်ကြွလှုပ်ရှားသူ၄ဦးကိုကွပ်မြစ်လိုက်တဲ့လောက်ရနဲ့ပတ်သက်လို့ဂျပန်ဝန်ကြီးချုပ်အနေနဲ့ဒီကမှာဂျပန်အစိုးရအနေနဲ့အထူးပဲစိုးရိမ်ပူပန်မိတယ်ဆိုတာကိုဝန်ကြီးချုပ်ဟွန်ဆန်နဲ့ဖနွန်ပင်မြို့မှာတွေ့ဆုံရင်းပြောကြားခဲ့တယ်လို့ဂျပန်နိုင်ငံရဲ့ဌာနကသတင်းထုတ်ပြန်ပါတယ်။ဂျပန်နိုင်ငံရဲ့ကန့်သတ်ချက်မရှိကူညီထောက်ပံ့မှုတွေကိုကျေးဇူးတင်ကြောင်းပြောကြားတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကအရှိမတိုးနောက်မဆုတ်ဖြစ်နေတဲ့အခြေအနေတွေကိုတိုးတက်ပြောင်းလဲလာအောင်ဂျပန်နိုင်ငံအနေနဲ့လက်တွဲဆောင်ရွက်သွားမယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကပြောကြားခဲ့ပါတယ်။ဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူတွေကိုစစ်ကောင်စီကအကြမ်းဖက်နှိပ်ကွနေချိန်မှာပဲမြမအရေးပြန်လည်ညှိနှိုင်းဖို့အာဆီယံအဖွဲ့ရဲ့အလဲကျဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ကမ္ဘောဒီးယားကစူးစမ်းဆောင်ရွက်နေတာပါကမ္ဘောဒီးယားဝန်ကြီးဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ PRAC ဆခွန်ဟာစစ်ကောင်စီတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့အခုနှစ်တွင်မြန်မာနိုင်ငံကိုနှစ်ကြိမ်သွားရောက်ခဲ့ပြီးဖြစ်ပါတယ်ဒါပေမဲ့ပြည်သူလူထုကရွေးကောက်တင်မြှောက်ထားပြီးမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူလိုက်တဲ့မနေ့ဖေဖော်ဝါရီလ10ရက်နေ့ကတည်းကဖမ်းဆီးထိန်းသိမ်းခံထားရတဲ့ဒေါံဆန်းစုကြည်နဲ့တော့တွေ့ဆုံဝင်မရခဲ့ပါဘူးခင်ဗျာ
ယူကရိန်းကသီးနှံတင်လာတဲ့တင်မော်လေးစင်းကိုပူးတွဲပေါင်းစပ်ညီနိုင်ရေးစင်တာကခွင့်ပြုလိုက်ပါတယ်ယူကရိန်းကနေထွက်လာတဲ့တင်မော်တွေဟာတရုတ်အီတလီနဲ့တူရကီကနေရာနှစ်နေရာကိုဥတီသွားနေကြပါပြီယူကရိန်းမှာကုန်သွားတင်ဖို့အတွက် 50မြောက်တင်မောကိုလည်းခွင့်ပြုလိုက်ပါတယ်။ယူကရိန်းဟာစားသရိုက်ခါအတွက်အရေးကြီးတဲ့အရေးမြစ်ဖြစ်ပြီးဘင်လယ်နက်ရေပြင်ကိုရုရှားကထိန်းချုပ်လိုက်တဲ့အတွက်ကမ္ဘာစားသရိုက်ခါဈေးနှုန်းတွေကြီးမြင့်သွားခဲ့ရတာဖြစ်ပါတယ်။ယူကရိန်းရဲ့ Zaporizhia NPP နျူကလ িয়ার လျှက်စစ်ဆက်ရုံကိုရုရှားကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အပေါ်မှာဘာမှမပြောတဲ့အတွက်နိုင်ငံတကာလူချင်းချမ်းသာကွန်ရက်အဖွဲ့ကြီး AI ကိုသူ့ရဲ့နေစဉ်မိန့်ခွန်းမှာတမရဗိုလိုဒီမာဇလန်စကီကရှုတ်ချလိုက်ပါတယ်။ AI အဖွဲ့ဟာသူဝေဖန်ခြင်းတဲ့အဖွဲ့ကိုပဲရွေးချယ်ဝေဖန်တယ်လို့တမရဇလန်စကီကဆိုပါတယ်။ကျောင်းနဲ့ဆေးရုံတွေပါဝင်လူနေများတဲ့နေရာတွေမှာတပ်စခန်းတွေနဲ့လက်နက်ကြီးတွေကိုချထားခြင်းအပြင်အရက်သားတွေအန္တရာယ်များလာအောင်ရုရှားကျူးကျော်စစ်စခဲကယူကရိန်းစစ်တပ်ကလုခဲ့တယ်လို့ပြီးခဲ့တဲ့အပတ်က AI အဖွဲ့ကြီးကယူကရိန်းကိုဝေဖန်ခဲ့တာကိုညှင်းညွန့်ပြီးတမရဇလန်စကီကအခုလိုပြောသွားခဲ့တာဖြစ်ပါတယ်။ရန်ဖွဲ့ကြီးရဲ့ယူကရိန်းထဏာကွက်အကြီးကဲအောက်ဆနာပေါ်ကယ်ချုကလည်း AI ဖွဲ့ကြီးရဲ့အဆိုပါဝေဖန်ချက်ပေါ်ကန့်ကွက်သောအဖြစ်ယာဒုကနှုတ်ထွက်အနားယူသွားခဲ့ပါတယ
်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာအာဖရိကတိုက်သုံးနိုင်ငံခီးစဉ်ရဲ့ပထမခရီးတစ်ထောက်အဖြစ်နဲ့တောင်အာဖရိကနိုင်ငံကိုရောက်ရှိသွားပါပြီ။တောင်အာဖရိကအပြင်ကွန်ဂိုနဲ့ရဝန္ဒာနိုင်ငံတွေကိုလည်းဝန်ကြီးဘလင်ကင်သွားရောက်မှာဖြစ်ပါတယ်။တောင်အာဖရိကနိုင်ငံမှာရှိနေစဉ်အတွင်းဆဟာရတဲကန္တရာတောင်ပိုင်းနိုင်ငံတွေနဲ့ပတ်သက်တဲ့အမေရိကန်အစိုးရရဲ့မူဝါဒကိုတနင်္လာနေ့မှာပြောကြားဖို့ရှိပါတယ်။ဆွေးနွေးမယ့်အကြောင်းအရာတွေထဲမှာတော့ဥတုရာသီပြောင်းလဲမှု၊ကုန်သွယ်ရေး၊ကျန်းမာရေးနဲ့စားနပ်ရိက္ခာမလုံလောက်မှုဆိုင်ရာကိစ္စရပ်တွေကထိတ်တန့်ကပါဝင်ပါမယ်။ကွန်ဂိုကိုရောက်တဲ့အခါမှာတော့ဝန်ကြီးဘလင်ကင်ဟာကွန်ဂိုနဲ့ရဝန္ဒာနိုင်ငံအကြားပဋိပက္ခပြည်လည်ရေးအတွက်ညှိနှိုင်းဆွေးနွေးဖို့ရှိတယ်လို့အမေရိကန်နိုင်ငံသားဌာနအရာရှိတွေကပြောပါတယ်။အင်းနီချင်းရဝန္ဒာနိုင်ငံက M23 လို့ခေါ်တဲ့လက်နက်ကင်အဖွဲ့ကိုပံ့ပိုးပေးနေတယ်လို့ကွန်ဂိုအစိုးရကဆွဆွဲပြောဆိုနေတာပါ။ဒါပေမဲ့အဲ့ဒီဆွဆွဲပြောဆိုမှုကိုရဝန္ဒာနိုင်ငံဘက်ကတော့ညှင်းဆို့ထားပါတယ်။ရဝန္ဒာနိုင်ငံကိုရောက်တဲ့အခါမှာတော့အမေရိကန်မှာအမြဲတမ်းနေထိုင်ခွင့်ရရှိထားသူပေါ်ရူဆန်ဘာဂီနာကိုရဝန္ဒာကမာယွန်းစွာထိမ့်သိမ်းထားတယ်ဆိုတဲ့ကိစ္စကိုပြောကြဖို့ရှိတယ်လို့အမေရိကန်နိုင်ငံသားဌာနကပြောပါတယ်။1994ခုနှစ်အတွင်းရဝန္ဒာနိုင်ငံမှာလူတွေအစုလိုက်ပြောင်းလဲတပ်ဖြတ်ခံခဲ့ရတဲ့လူမျိုးရေးပဋိပက္ခအတွင်းပေါ်ရူဆင်ဆာဘာဂီနာရဲ့ဂျာဝင်ဆောင်ရွက်ပေးမှုကြောင့်ရာနဲ့ချီတဲ့အသက်ပေါင်းများစွာအသက်ပေးကနေပြီးတော့လွတ်မြောက်ခဲ့တယ်လို့ဆိုပါတယ်။သူဟာဒီအကြောင်းကိုသူ့ရဲ့အကြောင်းကိုနောက်ခံထားပြီးတော့ဟောလိဝုဒ်မှာ Hotel Rwanda ဆိုတဲ့ရုပ်ရှင်ကားကိုရကူးခဲ့ပါတယ်။ရုရှားနိုင်ငံသားဝန်ကြီးဆာဂျီရာဖရော့ပြီးခဲ့တဲ့သတင်းပတ်အတွင်းအာဖရိကတိုက်ကိုတွားရောက်ပြီးရက်ပိုင်းအကြာမှာပဲဝန်ကြီးဘလင်ကင်လည်းအာဖရိကတိုက်ကိုတွားရောက်တာဖြစ်ပါတယ်ခင်ဗျာ
။ဒီလိုအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိဟိုင်းဒိုမီတာ32 kHz 9339နဲ့9383ဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာဟိုင်းလမ်းမီတာ190 kHz 1509ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
်။တင်းငင်းလင်းကြပဲတရင်တွေကို view ရေးကဆက်လက်ကျင်းပနေပါတယ်။ကိုလိုင်းပြားနိုင်ငံမှာပထမဦးဆုံးလက်ဝဲသဗ္ဗရအဖြစ်အထက်လွှတ်တော်မှဂူစတာဖိုပီထရိုကဒီကနေ့ကျန်းသက်စာကျေးဇူးမှာဖြစ်ပါတယ်။ဂူစတာဖိုပီထရိုဟာအရင်က M19 ပျောက်ကြားအဖွဲ့ရဲ့အဖွဲ့ဝင်တစ်ယောက်ဖြစ်ပြီး Conservative Party ကတမလာလောင်းတွေကိုဂျွန်လာရွေးကောက်ပွဲမှာအနိုင်ရရှိခဲ့တာပါ။2016ခုနှစ်ကငြိမ်းချမ်းရေးစာချုပ်ချုပ်ဆိုပြီးတဲ့နောက်လက်နက်ကိုင်တော်လှန်ရေးကိုဆင်နွှဲခဲ့ကြတဲ့ဂူစတာဖိုပီထရိုနဲ့တခြားနိုင်ငံရေးသမားတွေဟာအခြေလက်ကိုဆင်ပြီးနိုင်ငံရေးလှုပ်ခတ်ကြပြီးစီးရဲမှုပပျောက်ရင်းနဲ့အချင်းပြတ်ခြားစားမှုတိုက်ဖျက်ရေးကိုဇောင်းပိတ်လှုပ်ရှားခဲ့ကြပါတယ်။ကိုလံမြမဲပေးခဲ့တဲ့တမိုင်းတစ်ချောင်းမှာတော့လက်ဝဲသမားတွေကိုရာဇဝတ်မှုတိုက်ဖျက်ရင်မှပျော့လွန်းတယ်လို့ယူဆကြတာရှောင်းမဲဆန္ဒရှင်တွေကမဲမပေးခဲ့ကြပါဘူး။ဒါပေမဲ့အသက်62နှစ်ရှိပြီဖြစ်တဲ့ပီဖြိုကလူမှုစီးပွားမညီမမျှဖြစ်နေတာတွေကိုကြိုက်တွက်မယ်လို့ဂရုပေးပြောကြခဲ့ပါတယ်။စီးရဲမှုတိုက်ဖျက်ရေးအစီအစဉ်တွေအတွက်ငွေသုံးပြီးကျေးလက်ဒေသတွေမှာရင်းနှီးမြှုပ်နှံမှုတိုးမြှင့်မယ်လို့လည်းဂရုပေးခဲ့တာပါ။အမေရိကန်ဦးဆောင်တဲ့မျိုးရေးစေဝါအပင်တွေမဆိုင်ပြိုးရေးမူဝါဒကကြရှုံးခဲ့တယ်လို့ဝေဖန်ခဲ့ပေမဲ့အမေရိကန်ရဲ့ရာသီဥတုပြောင်းလဲမှုကိုကင်တွေရမှာဒါမှမဟုတ်ကျေးလက်ဒေသအခြေခံအဆောက်အုံပိုင်းရင်းနှီးမြှုပ်နှံရမှာပူးပေါင်းဆောင်ရွက်မယ်လို့ဆိုပါတယ်။ပီထရိုဟာတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေနဲ့လည်းမဟာမိတ်ဖွဲ့ခဲ့ပြီးတစ်တော့ပြုံးတိမှုနှေးသွားမယ်လို့မူဝါဒတွေကိုချမှတ်မယ်လို့လည်းပြောခဲ့ပါတယ်။ရေနံတင်မိုးမှုကတိုင်းပြည်ပုဂံအားလုံးရဲ့90%ခန့်လုံးရှိပေမဲ့ရေနံထုတ်လုပ်ဖို့လိုင်စင်အသစ်ချမပေးတော့ဘူးလို့လည်းပြောထားပါတယ်။ပြုပြင်ပြောင်းလဲရေးအများကြီးကိုလုပ်ပြီးဘာမှအရာမထက်မှအန္တရာယ်ရှိနေတယ်လို့ပ ဘဂုဒတ်ရိုစာရီယိုတက်တို့ကပမောက္ခယန်ဘဆကဝေဖန်ထားပါတယ
်ဖလစတိုင်းဒေသဂါဇာကမြောင်ကဒုက္ခသည်အများပြားနေထိုင်တဲ့စခန်းအတွင်းမှာရှိနေတဲ့ထိတ်တန့်အစ္စလာမစ်စစ်သွေးကြွခေါင်းဆောင်အုပ်ကိုဒီကနေ့တပ်ဖြတ်လိုက်ကြောင်းအစ္စရေးကပြောပါတယ်ဒါဟာအခုသတင်းပတ်ကွန်ပိုင်းမတိုင်ခင်အစ္စရေးကစစ်သွေးကြွအုပ်စုတွေကိုတုတ်တင်ရှင်းလင်းရေးစတင်လှုပ်ဆောင်လာတဲ့စစ်စင်ရေးအတွင်းဒုတိယအကြိမ်မြောက်ပြစ်မှတ်ထားတိုက်ခိုက်မှုပြုလုပ်ခဲ့တာလို့ AP သတင်းမှာဖော်ပြပါရယ်။အီရန်ကကြောရော့နောက်ခံပေးထားတဲ့စစ်သွေးကြွအဖွဲ့ကလည်းအဲ့ဒီတပ်ဖြတ်မှုကိုလက်စားချေတဲ့အနေနဲ့အစ္စရေးနိုင်ငံအတွင်းကိုယာနဲ့ချေတဲ့ဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ကြောင်းပါလက်စတိုင်းဒေသနဲ့အစ္စရေးနယ်စပ်အကြားနယ်စပ်ဖြတ်ကျော်ပြီးတော့စစ်ဖြစ်မဲ့အရေးလက္ခဏာတွေထွက်ပေါ်နေတယ်လို့ဆိုပါရယ်။ဂါဇာဒေသကိုအုပ်ချုပ်နေတဲ့ဟာမတ်စ်အဖွဲ့ကလက်ရှိအချိန်ထိတော့တစ်စုံတရာဝင်ရောက်ဆော့ဖက်ခြင်းမရှိသေးဘဲဘေးကထိုင်ကြည့်နေပါရယ်။ဒါဟာထောင်နဲ့ချီတဲ့ဂါဇာဒေသကနေအစ္စရေးနိုင်ငံအတွင်းနေ့စဉ်အလုပ်သွားလုပ်နေကြတာကြောင့်သူတို့ပါဝင်မှုအပေါ်အစ္စရေးကလက်စားချေတုံ့ပြန်လာရင်အဲ့ဒီစီးပွားရေးလုပ်ကင်ခွင့်အခွင့်အလမ်းတွေဆုံးရှုံးသွားမှာဆိုရည်နဲ့အတွက်ဖြစ်နိုင်ရည်ရှိတယ်လို့သုံးသပ်ကြပါရယ်။ဂါဇာကမ်းမြောင်တောင်ဘက်အပိုင်းရာဖာမှာရှိတဲ့တိုက်ခန်းတစ်ခုကိုအစ္စရေးကစနေနေ့နောက်ပိုင်းမှာတိုက်ခိုက်ခဲ့တဲ့အတွက်အစ္စလာမစ်စစ်သွေးကြွခေါင်းဆောင်တဦးဖြစ်သူခါလက်မန်ဆူဆိုသူသေဆုံးသွားတယ်လို့ဆိုပါရယ်။အဲ့ဒီတိုက်ခိုက်မှုအတွင်းတခြားစစ်သွေးကြွနှစ်ဦးနဲ့အရသား၅ဦးလည်းသေဆုံးသွားခဲ့တယ်လို့ဆိုပါရယ်ခင်ဗျာ။
အစိုးရအဖွဲ့တာဝန်တွေကိုလာမယ့်အပတ်မှာလဲလှယ်ပြောင်းလဲဖို့ရှိတယ်လို့ဂျပန်ဝန်ကြီးချုပ်ကစနေနေ့ကပြောလိုက်ပါတယ်။ဟီရိုရှိမားမှာအနုမြူပုံအကျဲခံခဲ့ရတဲ့89နှစ်မြောက်အထိမ်းအမှတ်ကိုတက်ရောက်ပြီးသတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်ဖူမီယိုကီရှိဒါကအခုလိုပြောလိုက်တာဖြစ်ပါတယ်။အဲ့ဒီအထိမ်းအမှတ်ပွဲကိုကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်တက်ရောက်ခဲ့ပါတယ်။ဂျပန်အစိုးရဈေးနှုန်းကြီးမြင့်မှုယူကရိန်းနဲ့ထိုင်ဝမ်အရေးနဲ့ဂျပန်ကာကွယ်ရေးစွမ်းရည်ခိုင်မာအောင်ဆောင်ရွက်ရေးပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့လည်းဝင်ကြီးချုပ်ကပြောသွားပါတယ်စနစ်အစ်တစ်ခုကိုကျွန်တော်အမြဲဆလိုတဲ့ဆန္ဒရှိခဲ့ပါတယ်လို့လည်းကိရှိဒါကဆိုပါတယ်ဒီသတင်းစာရှင်းလင်းပွဲမှာအစိုးရအဖွဲ့အပြောင်းလဲကိုအသေးစိတ်တော့ပြောမသွားခဲ့ပါဘူးဒါပေမဲ့ယိုမီယူရီသတင်းစာကတော့ကာကွယ်ရေးဝင်ကြီးနိုဘူအိုကိရှိကိုသူ့ကျမ်းမာရေးကြောင့်ကြောင်းလိုက်နိုင်တယ်လို့ဆိုပါတယ်ဘုဒ္ဓနေမှာအပြောင်းလဲတွေကိုကြေညာဖို့စီစဉ်ထားပါတယ်
အမေရိကန်အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီထိုင်ဝမ်ကျွန်းကိုတွားရောက်ခဲ့တဲ့ခီးစဉ်ကိုလက်တုံ့ပြန်တဲ့အနေနဲ့တရုတ်နိုင်ငံကထိုင်ဝမ်ကျွန်းအနီး၄ရက်ကြာစီးရဲလက်ကျင့်မှုတွေဟာရင်မှန်းချက်ကိုပြည့်မီအောင်လှုပ်ဆောင်နိုင်ခဲ့တယ်လို့တရုတ်နိုင်ငံဘေကျင်းမြို့သားတွေကယုံကြည်မှုအပြည့်ရှိနေချိန်မှာပဲထိုင်ဝမ်ကျွန်းကစင်ချူးဒေသကနေကတော့ကြောက်ရွံ့တုန်လှုပ်နေကြပါတယ်ထိုင်ဝမ်ကျွန်းကိုပြီးခဲ့တဲ့သတင်းပတ်တော်ကနန်စီပလိုစီတွားရောက်ခဲ့တဲ့အပေါ်တရုတ်နိုင်ငံကအကြီးအကျယ်ဒေါသထွက်ခဲ့ပြီးပက်တင်တပ်ဒုံးကျည်တွေကိုထိုင်ဝမ်ကျွန်းပေါ်ဖျက်ကျော်ပြီးပထမဆုံးအကြိမ်အဖြစ်နဲ့စမ်းသပ်ပြုလုပ်ခဲ့တာအမေရိကန်နဲ့ဆက်သွယ်ရေးတွေဖျက်တောက်တာတွေလှုပ်ဆောင်ခဲ့ပါတယ်စစ်တိုက်လေယာဉ်တွေကိုကြည့်ရှုဖို့ဆင်ရှူးလေတပ်အခြေစိုက်စခန်းကိုရောက်နေတဲ့အသက်24နှစ်အရွယ်ဆင်ချူးဒေသခံတူကတော့ထိုင်ဝမ်ကျွန်းသားတွေဟာကြောက်လန့်နေကြတယ်လို့ပြောပါတယ်ဒါပေမဲ့ဘေကျင်းမြို့ကတူဖြစ်သူဝမ်ဆိုသူကတော့တရုတ်အစိုးရရဲ့စီးရဲလက်ကျင့်မှုတွေဟာကုန်ကျမှုအသက်သာဆုံးနည်းနဲ့ရည်မှန်းချက်ပြည့်မီအောင်လှုပ်ဆောင်နိုင်ခဲ့တယ်လို့ယူဆကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ The Voice of
America VOA တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်တဲ့နေ့ကိုတော့ကိုစွာဝင်းလိုက်နဲ့ဦးတင်မောင်သားတို့ကကြေညာပေးခဲ့တာပါရှင်တသရှင်များရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်သောတာရှင်များရှင် VOA ကထုတ်လွှင့်ပေးနေတဲ့ကျန်းမာရေးသိပ္ပံနဲ့ဤပညာအမျိုးသမီးဘလော့ဂါတွေပြောသမျှမြန်မာအရေးသုံးသပ်ချက်အင်္ဂလိပ်စာသင်ခန်းစာစတဲ့သတင်းပတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကို VOA ရဲ့အင်တာနက်စာမျက်နှာမှာဝင်ရောက်ကြည့်ရှုနားဆင်နိုင်ပါတယ်။ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့စာသားနဲ့လည်းဖတ်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။အရင်ဆုံးယူကရိန်းနိုင်ငံထဲကလူနာသစ်တွေလက်ခံနေတဲ့ကုသရေးစင်တာတစ်ခုအကြောင်းတင်ပြပေးချင်ပါတယ်။ယူကရိန်းနိုင်ငံ European မြို့မှာပြန်လည်ပြုစုပြောင်းထောင်ရေးစင်တာတစ်ခုကိုအမေရိကန်နိုင်ငံကအစံချိန်စံညွန့်နဲ့အညီလွှင့်ခဲ့တဲ့၃နှစ်ကစတင်ဖွင့်လှစ်ခဲ့ပါတယ်။ဒီစင်တာဟာလက်ရှိဖြစ်နေတဲ့ယူကရိန်းစစ်ပွဲတန်းကနေအခုချိန်ထိလွတ်မြောက်နေဆဲဖြစ်ပြီးလူနာသစ်တွေကိုလည်းလက်ခံနေပြီဖြစ်ပါတယ်။ဒီအကြောင်းအနာကော့စတူချန်နယ်ကိုတင်ပြပို့ထားတာကိုတော့ကုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်
။ဒန်နစ်ပိုရက်စနီဟာယူကရိန်းနိုင်ငံအခြေပိုင်းမှာတာဝန်ထမ်းဆောင်နေရင်ကြောရုံမှာဒဏ်ရာရခဲ့တဲ့စစ်ပြန်တဦးဖြစ်ပါတယ်။မနစ်ကခွဲစစ်ကူတာမှုခံယူပြီးတဲ့နောက်မှာတော့ Next Step Ukraine လို့ခေါ်တဲ့ပြန်လည်ပြုစုပြောင်းထောင်ရေးစင်တာကိုဂျိုင်းတောင်နဲ့ရောက်လာခဲ့ပါတယ်။လေးပတ်လောက်လေ့ကျင့်ခန်းလုပ်ပြီးတဲ့နောက်မှာသူဟာဂျိုင်းတောင်မလိုတော့ပါဘူး
။ I want to recover with this. ကျွန်တော်အမြန်ပြန်နေကောင်းပြီးရှေ့တန်းကညီကိုရေးချီပြန်သွားကြည့်ပါရစေ
။ Volodymyr Dovsky ကတော့
ဒေါနက်စ်ဒေတာမှာ2019ခုနှစ်စက်တင်ဘာလတုန်းကခေါင်းမှာဒဏ်ရာရခဲ့သူပါသူဟာသတင်းနှစ်ပတ်လောက်သတင်းမီနေခဲ့ပြီးဦးနောက်ကိုထိခိုက်မှုမရှိအောင်ခွဲစိတ်ကူတာမှုခံယူခဲ့ရပါတယ်သူ့အခြေအနေပြင်လာတဲ့အခါမှာတော့သူလည်းဒီပြန်လည်ပြုစုပြောင်းထောင်ရေးဌာနကိုရောက်လာပါတယ်ဟိုဝတ်စ်ဝီသက်ယူခရီးယက်ကျွန်တော်ဒီမှာနေရတာရန်စင်ပြီးပါတယ်ကျွန်တော်တက်ဖွဲ့ရရေဘော်ဟောင်းနေတော့
ဖွဲ့ရဲ့အကြီးအကဲ Irina Vashchuk DCPO ဟာ Ukraine American သူတဦးဖြစ်ပြီး Russia က Ukraine နိုင်ငံ Donbas ဒေသကိုဝင်ရောက်သိမ်းပိုက်တဲ့2014ခုနှစ်ကစပြီး Ukraine စစ်သားတွေကိုကူညီနေခဲ့သူပါဒီစင်တာဖွင့်ပြတဲ့နောက်မှာတော့သူမကငွေကြေးကျွမ်းကျင်သူနဲ့လိုအပ်တဲ့ခေတ်မီပစ္စည်းကိရိယာတွေကူရှာပေးခဲ့ပါတယ်ဒီစင်တာဟာမြို့တော် Kiev အပြင်မှာရှိနေပေမဲ့ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုအန္တရာယ်ကကင်းလွတ်နေသေးတယ်လို့ဒီစင်တာရဲ့ဒါရိုက်တာတတ္တယာနာဂရူဗန်နျုကပြောပါတယ
်
ဝန်ထမ်းတွေကတမိုးကြီးရဲ့ပစ္စည်းတွေနဲ့လူနာတွေကိုတခြားကိုရွှေ့ထားလိုက်ကြပါတ
ယ်ဤပြည်သားအစိုးပိုင်းမှာဣရပင်မျိုးကိုပြန်လဲတိမ့်ပိုက်ပြီးတဲ့နောက်ဒီစင်တာကိုပြန်ဖွင့်ခဲ့တာပါဒါပေမဲ့စစ်ပွဲကာလကြာလာတာနဲ့အမျှလူနာဥယျာဉ်လည်းတိုးလာနေတယ်လို့ဂရူဗန်နျုကပြောပါတယ်အခုတော့အရသာဒဏ်ရာသူတွေပါဒီစင်တာကလက်ခံပေးနေပါပြီကျားဖူးဆိုတဲ့စစ်သားဟာဒီစင်တာကိုလာနေတာတရင်6ပတ်ရှိတော့ပါပြီ။ဖေဖော်ဝါရီလအတွင်းဒေါညက်စ်ဒေသမှာသူ့ခြေထောက်ဒဏ်ရာရခဲ့ပေမဲ့အခုတော့ရှေ့တန်းကိုပြန်သွားဖို့ပြင်ဆင်နေပါပြီ
။
ကျွန်တော်အကြာကြီးလှဲနေရတာဆိုတော့ခြေထောက်ကအပြည့်အဝပြန်ကွေးနိုင်ဖို့ခက်နေပါတယ်။အခု80ရာခိုင်နှုန်းကွေးနိုင်ပေမဲ့အစတုန်းက30-35ရာခိုင်နှုန်းလောက်ပဲကွေးနိုင်ခဲ့တာပါ
။အလားတူစင်တာမျိုးနိုင်ငံအနောက်ပိုင်းဒေသမှာနောက်တစ်ခုဖွင့်နိုင်ဖို့စင်တာအကြီးအကဲကပြင်ဆင်နေပါတယ်အဲ့ဒီစင်တာကိုလည်းအမေရိကန်ကအလူရှင်တွေပဲထောက်ပံ့ကြမှာလို့ Irina Vashchuk DCPO ကပြောပါတယ
်
ဒီမှာရှိတဲ့လူနာအများစုကမတန်ဆွမ်းသူတွေဖြစ်ပြီးတော့လမ်းမလျှောက်နိုင်ကြပါဘူးရုရှားတပ်ဖွဲ့တွေက Belarus နယ်စပ်မှာရှိနေကြတာကြောင့်တရားရသူတွေကိုဒီစင်တာကိုခေါ်လာဖို့ခက်ခဲနေပါတယ်ဒါကြောင့်လဲဆိုတော့ဒီစင်တာကိုတိုက်ခတ်လာရင်ဒီကလူနာတွေကိုတခြားနေရာတည်သွားဖို့ကမလွယ်ကူလို့ပါ
ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့တဲ့အချိန်ကစလို့စစ်သားတွေနဲ့အရသားတွေကို Revive Ukraine Soldiers အဖွဲ့ကပြန်လည်ကျူးစုပြုထောင်ရေးလှုပ်ပေးနေုံနဲ့မကဘဲစစ်သားတွေအတွက်အမေရိကန်ဒေါ်လာ5သန်းကူညီထောက်ပံ့ပေးခဲ့ပြီးဖြစ်ပါတယ်ခင်ဗျာ
ရုရှားရဲ့ကျူးကျော်စစ်နဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံထက်ကကုသရေးစနစ်တစ်ခုအကြောင်းကိုစောဝင်းလိုင်းကတင်ပြတော်တာပါရှင် VOA မြန်မာပိုင်းရဲ့သတင်းကနေညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လင်းနေပါတယ်အခုဆက်တဲ့ယူကရိန်းနိုင်ငံထက်ကစစ်ဘေးတင်သရိတ်ဆန်တွေကိုကုသပေးနေတဲ့စီးရုံတစ်ခုအကြောင်းတင်ပြချင်ပါတယ်ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့တဲ့အချိန်ကစပြီးတော့ခမလင်စကီမြို့ကသရိတ်ဆန်စစ်ကူတဲ့ဆရာဝန်တွေဟာအနေရကြားရောက်နိုင်ရှိနေတဲ့ရှီတန်းဒေသကသရိတ်ဆန်ကလေးတွေကိုကယ်တင်နေခဲ့ကြပါတယ်တာဒီယာနာကူကရိတ်ကတည်င်းပြဖို့ထတာကိုတော့ကိုရနိုင်ကဆက်ပြီးတော့တင်ပြထားပါတယ်ရှင
်ဒီဂျာမန်ရှက်ဖတ်ခွေးကြီးကတော့ရှေ့တန်းမှာယူကရိန်းစစ်သားတွေကိုအကူအညီပေးနေတဲ့ဒဏ်ရာရခဲ့တာဖြစ်ပါတယ်ဒီမတိုင်ငယ်နှုန်းကတော့ကမောင်နစ်စကီဆေးဦးမှာရှိတဲ့ဒိတ်ဆန်ဆေးကန်းကဆရာဝန်တွေဟာဒီခွေးရဲ့အသက်ကိုအသေးအတန်ကဲခဲ့ကြပြီးတော့အခုခါမှတော့ဒီခွေးနေပြန်ကောင်းပြီးတော့အလုပ်တွေပြန်လုပ်ဖို့လည်းအဆင်သင့်ဖြစ်နေဖြစ်ပါတယ
် Знаете, что мы тебе не ликували за цей час?
အခုတလောကျွန်တော်တို့မကူတာဖြစ်တဲ့ဟာမျိုးမရှိသလောက်ပါပဲလူတွေကိုအကူအညီပေးဖို့အတွက်လေ့ကျင့်ထားတဲ့ခွေးတွေတင်ပြောတာမဟုတ်ပါဘူးကိုယ်ရင်ဆွန့်ခေါ်ထပြင်းနေရတဲ့ပြည်သူတွေမွေးထားတဲ့အိမ်မွေးဒိတ်ဆန်တွေနဲ့ပန်းချန်တွေမှာရှိတဲ့ဒိတ်ဆန်တွေလည်းပါဝင်ပါတယ
်ဒီစစ်ဆေးရုံမှာရှိတဲ့ဆေးရုံအုပ်ကာရိုလိုချူမကော့ဟာဒိတ်ဆန်တွေကိုဆေးကုပြီးတော့ကယ်တင်ဆောင်ရှောက်ခဲ့တာဆိုရင်အခုဆိုရင်10စုနဲ့3ခုကျော်လာခဲ့ပါပြီ2018ကစပြီးတော့သူဟာယူကရိန်းမျိုးသားရဲတပ်ဖွဲ့ရဲ့ဒိတ်ဆန်ဆေးရုံကိုဦးဆောင်ခဲ့တာပါဖေဖော်ဝါရီ24ရက်နေ့ရုရှားကကျူးကျော်စစ်စတင်ချိန်ကစပြီးတော့အဲဒီမှာဒိတ်ဆန်တွေအကုန်လုံးကိုလက်ခံနေတာဖြစ်ပါတယ်။အဲဒီချိန်ကစပြီးတော့စစ်ရင်ဝန်ထမ်းတွေကူညီပေးခဲ့တဲ့ဒိတ်ဆန်အကောင်ကြီးကလည်း9000ကျော်ရှိသွားပြီဖြစ်ပြီးတော့ဒီထက်က3500ကျော်ကအုံရင်ဆုံးကထွက်ပြေးရတဲ့ပြည်သူတွေရဲ့အိမ်မွေးဒိတ်ဆန်တွေဖြစ်ပါတယ်။နောက်ပြန်အဲဒီမှာကလအုပ်တွေနဲ့မြင်းတွေလည်းပေါင်းပြီးတော့အကုန်လုံးကကီယက်နဲ့ကာကစ်ဒေသကနေခမောင်နစ်စကီဒေသကိုရောက်လာတာဖြစ်ပါတယ်။
дуже було хмельничанам цікаво що по території
хмельницького ма клоуди ရှောက်သွားနေတာတွေ့ရတာကိုမြို့ကန်တွေကသဘောကျနေသလိုကျွန်တော်လည်းသဘောကျမိပါတယ်ကျွန်တော်တို့ကအဲ့ဒီကောင်တွေကိုကယ်တင်ပြီးတော့ပြန်လည်ထူထောင်ရေးနေရာတွေကိုပို့ပေးနိုင်လိုက်တဲ့အတွက်ကျွန်တော်လည်းဝမ်းသာပါတယ
်ဒီဈေးရုံမှာအလုပ်လုပ်နေတဲ့သူ25ယောက်ရှိပြီးတော့ဒီထဲကတချို့ကတော့နိုင်ငံအရှေ့ပိုင်းကိုမကြာခဏသွားပြီးတော့အဲ့မှာကုသမှုတွေကိုချက်ချင်းပေးရပါတယ် တချို့ကုဖို့အရန်ခတ်တဲ့ကိစ္စတွေမှာတော့သူတို့ကဒီကိုယူလာကြပါတယ
်ကိုလီမီဘူလီဘူချေမာလင်ကီဒီဂျီချန်ကီပရင်းစလောပါလနယ်လစ်စညာ
ကျွန်တော်တို့ဘူဂါမာတော့ကမိန်းကလေးနှစ်ယောက်ကမြေခွေးပေါက်စားပြီးယူလာပါတယ်အဲ့ဒီမြေခွေးလေးတွေကမီးလောင်ခံထားလို့ကျွန်တော်တို့ကကာမယ်နစ်ကီကိုယူလာခဲ့ပါတယ်ကျွန်တော်တို့ကသူ့ကိုဘူဂါလို့နာမည်ပေးထားပြီးအခုအချိန်ထိကျွန်တော်တို့နဲ့အတူရှိနေပါတယ
်တကယ်လို့ဘူဂါမျိုးကိုပြန်သိမ်းယူနိုင်ပြီးတော့အစည်းအဝေးတိုင်းဖြစ်လာခဲ့မယ်ဆိုရင်တော့ဒီမြေခွေးလေးဟာတရားရတဲ့တရိတ်ဆန်တွေအတွက်အထူးလုပ်ပေးမဲ့ဥယျာဉ်ကြီးမှာနေစရာရမှာပါ
မန်နရိုဘော့တတကယ်ဗက်တရနာရနီလီက
ရကျွန်တော်ကဒိဋ္ဌံဈေးကူဆရာဝန်ဆိုတော့ဒါကကျွန်တော်လုပ်ပါဒိဋ္ဌံလေးတွေအပြစ်မဟုတ်ပါသူတို့ကရှည်တန်းစစ်မျက်နှာနားမှာနေကြပြီးစစ်ပွဲကြောင့်သူတို့တွေဒုက္ခရောက်နေကြတာပ
ါဒီမှာရှိတဲ့ဆရာဝန်တွေဟာဈေးကူပြီးသွားရင်လည်းသူတို့ဟာအိမ်မှာခဏပဲနားပြီးတော့နောက်ဈေးကူဖို့ပြန်ပြီးတော့ထွက်ရတာဖြစ်ပါတယ
်နတ်ဘဝတကီနီရှိုမဒဇနီလဟမ်စပါတဝါရှူပရီဂျိုင်
ဒီခါတခါကျွန်တော်တို့မေးလိုက်ရတဲ့နေ့တွေရှိပါတယ်ဒီခါတလေမှလည်းကျွန်တော်တို့24နာရီလုံးလုံးအိတ်ပြလိုက်တာတွေရှိပါတယ်ကျွန်တော်တို့လုပ်နေတာတွေကအဲ့လိုပါဒီခါတရင်တရက်ကို24နာရီနဲ့တပတ်လုံးလုံးလုပ်ရတာမျိုးပ
ါဒိဋ္ဌံစေကူတဲ့ဆရာဝန်တွေရဲ့အလုပ်ကခက်ခဲပေမဲ့ဒဏ်ရာထားတဲ့ဒိဋ္ဌံတွေပြန်ပြီးကောင်းလာတာကိုမြင်ရတဲ့အချိန်မှာတော့သူတို့ရဲ့ပင်ပန်းမှုတွေပြေပြောက်ပြီးတော့ပင်ပန်းခံရကြိုးလဲနှက်စီတယ်လို့ပြောပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံထဲကစစ်တမ်းနဲ့တရိတ်ဆန်တွေကိုကုသပေးနေတဲ့အခြေအနေကိုရန်နိုင်တင်ပြသွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တင်ဒင်းတွေနဲ့မနက်ဖက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတက်ထုတ်လည်ပေးနေပါတယ
် VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပြည်သက် DC ကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ် email သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစုရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ခင်အခုတော့ဒီအသိခံခဲ့ရတဲ့မြေယာတွေပြန်ရခဲ့ကြတဲ့လူမဲမိသားစုတစ်ခုရဲ့ဖြစ်တောင့်ဖြစ်ခဲ့တဲ့တဲ့င်းဆောင်မတဲ့ဘုတ်အကြောင်းတင်ပြပေးချင်ပါတယ်။လွန်ခဲ့တဲ့နေပေါင်း100လောက်မှာဒေသခံအာဏာပိုင်တွေတိမ့်ပိုက်ခဲ့တဲ့ပင်လယ်ကမ်းခြေမြေနေရာကိုအာဖရိကအမေရိကန်လူမဲမိသားစုလက်ထက်ပြန်ပြီးတော့ပေးလိုက်ပါတယ်။အခုလိုအမှုအမျိုးအစားတွေထဲမှာချာဟာမြေပြန်ပေးတဲ့ပထမဆုံးအမှုဖြစ်ကောင်းဖြစ်မှာပါ Los Angeles ကနေ Mike Sullivan ပြပုတ်ထားတဲ့သတင်းကိုတော့ဦးတင်မောင်တန်းကတင်ပြထားပါတယ်ရှင
်1929နှစ်တွေအတွင်းက Charles Wheeler Bruce တို့စီကတိမ့်ပိုက်ခဲ့တဲ့ပင်လယ်ကမ်းခြေမြေနေရာကို Bruce မိသားစုမျိုးဆက်ကပြန်ရလိုက်ပါပြီလူမျိုးများစုနေကြတဲ့ Manhattan ကမ်းခြေမြို့မှာအများသောကားခြေဖြစ်အသုံးပြုဖို့အဲဒီတုန်းကတိမ့်ပိုက်ခဲ့တာဖြစ်ပါတယ်ပုဂ္ဂိကပိုင်မြေနေရာကိုတင့်လျော်တဲ့ပေါက်ဈေးနဲ့ဝယ်ယူနိုင်တယ်ဆိုတဲ့ဥပဒေအောက်မှာတင်ခဲ့တာပါ Charles Wheeler Bruce တို့ကဒေါ်လာ14,500နဲ့ရောင်းခဲ့ရတာဖြစ်ပါတယ်အဲ့ဒီချိန်မှာကိုဒီတယ်မကတန်တယ်လို့နောက်မျိုးဆက် Bruce မိသားစုကပြောပါတယ်ဥပဒေကိုအသုံးပြုပြီးပုဂ္ဂိကပိုင်ဆိုင်မှုတွေကိုခိုးယူခဲ့တဲ့အမှုပေါင်းများစွာအ ਨੇ ကဒါဟာအမှုတမှုသာဖြစ်ပြီးခံရသူတွေကိုတက်ကြွလှုပ်ရှားစေတယ်လို့ဘရုစ်မိသားစုရဲ့အမွေးဆက်ခံသူတူဖြစ်တဲ့အန်တိုနီဘရုစ်ကခုလိုပြောပါတယ
် They understand that it does take a lot
ကြီးလောက်ရမယ်စိတ်ဓာတ်ကြံ့ခိုင်လို့ရဲဆိုတာသူတို့နားလည်ပါတယ်လက်တွေ့ကြရမယ်ဆန်နောက်ဖော်ထုတ်နေရမယ်ဗျ
ကံကွက်ဆန်နှပြတာတွေကြောင့် Los Angeles County တာဝန်ရှိသူတွေကမြေကိုပြန်ပေးဖို့သဘောတူခဲ့ကြပါတယ်ဒါပေမဲ့နိုင်ငံသားတယောက်ကဥပဒေကြောင်းအရဒီဆုံးဖြတ်ချက်ကိုတရားရုံးမှာစိန်ခေါ်ခဲ့ပါတယ်ဘရုစ်တို့အတွက်အမှုအနိုင်လိုက်ခဲ့တဲ့ရှင့်နေဂျော့ချ်ဖာဒရီကအခုလိုပြောပါတယ
် First I thought this is spectacular that's great and then I thought
ဘာမှတော့ဒါကအမခန်းလို့တွေးမိလိုက်တာနောက်ဒီမျိုးကိုပြန်မပေးခြင်းတဲ့လူတွေအများကြီးရှိနိုင်တာတွေးမိပါတယ
်မန်ဟတ်တန်ကမ်းခြေမျိုးကဒီအမှုနဲ့ပတ်သက်ပြီးဥပဒေကြောင့်ကိစ္စပြီးပါမလားဆိုတာတချို့ကပူပန်ကြပါတယ်အခုလိုမြေသိမ်းတာဟာ Longwa ubre jao ninyo dehelo, pigere amuma, sueso duga, tempia keraba. Yanore lubu yashi riga Charles and Wheeler Brewster gobjima tas bimbo sisin kerao, tamayjao atau tari ne shiniga tempia kebira nao. Tiatuji duga, sueso dugo, shombi kera, pibari. Bruce Amweganui mipianya ankunibu, California pine luto ama, Stephen Bradford ga, ubre diaku, yegebare.
Blacks were still denied through restrictive covenants and all other.
Numioya, Bada Ye, Ya, Ganta Chedwine, the Cha Ubre, Nilanwego, Gantrai Sajote Tebi, Akudi, Lumeri, Dinayama, Mie Bisi Osa, Mabainao, Lotaro Mabe, Bisigo, Kodare, Macabahu, Yinso Tarabia,
Ninara Hub Jampebu. Return
stolen land. I have close to
400 million.
The ability to build wealth through the acquisition of real property.
Los Angeles County ga Bruce ye naw myo set mi da su re si ga mi go naw na ni thi set pi nga tha ma ba a di naw dollar ta 20 thi pe bi wa yu nai kwe shi ba de di amu ma pa kha de du re ga do a khu lo tabor tu nyi che ko tamai win tabor tu nyi che lo pyo cha ba de khmyar
ဦးတင်မောင်တန်တင်ပြသွားတာပါရှင်တသက်ရှင်များရှင် မချေမွေအင်္ဂလိပ်စာအစီအစဉ်တွေကိုပါကြည့်ရှုလေ့လာနိုင်ပါတယ်ရှင်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ်ဘဝဇက်လန်းတွေ1 click
မင်္ဂလာညချမ်းပါတသရှင်များရှင်VOA မြန်မာပိုင်းအစီအစဉ်ရဲ့2020ခုနှစ်ဩဂုတ်လ9ရက်တနင်္ဂနွေနေ့ညဖက်အတန်းလွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းထုတ်လွှင့်သွားမဲ့ဆယ်နိုင်တဲ့အစီအစဉ်တွေကိုလိုင်းတိုမီတာ39.5 ကဘာမြမမီဒီယာမြင်ကွင်းမြမပြည်မပေးစာများတရင်ထက်ကသုတနဲ့ထူးခြားစာများတရင်များအစီအစဉ်ကိုထုတ်လွှင့်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ကဘာမြမမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးပါမယ်ပြည်တွင်းနိုင်တင်ဆက်နေတဲ့ကဘာမြမမီဒီယာမြင်ကွင်းဒီအစီအစဉ်မှာဒီတစ်ပတ်အတွက်နန်စီပလိုစီရဲ့ထိုင်ဝမ်ခီစဉ်အာဆီယံနိုင်ငံတကာအရွေးနဲ့မြမအရေးကိုဆွေးနွေးသုံးသပ်မှာပါမှတ်အင်ဂျင်နိုင်ကကိ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေနန်စီပလိုစီရဲ့ထိုင်ဝါခရီးစဉ်အာဆီယံနိုင်ငံတကာအရွေ့နဲ့မြမအရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွေးနိုင်ပါအမေရိကန်အောက်တော်ဥက္ကဋ္ဌနန်စီပလိုစီထိုင်ဝမ်သွားတဲ့ခရီးစဉ်ဟာဒီတစ်ပတ်အတွင်းကမ္ဘာမြတ်မီဒီယာတွေမှာလွှမ်းမိုးနေရယူထားတာတွေ့ရပါတယ်နေပေါင်း25နှစ်တာအတွင်းထိုင်ဝမ်ကိုသွားခဲ့တဲ့အဆင့်အမြင့်ဆုံးအမေရိကန်ခေါင်းဆောင်ဖြစ်ပါတယ်ပလိုစီရဲ့ခီးစဉ်ဟာတကဘာလုံးစိုးတထိတ်ထိတ်နဲ့ရင်မစောင့်ကြည့်ခဲ့ရတဲ့ခီးစဉ်လည်းဖြစ်ပါတယ်စိုးလဲစိုးရင်စရာပါပလိုစီရဲ့ထိုင်ဝမ်ခီးစဉ်ကိုတရုတ်နိုင်ငံကတစ်ချိန်လုံးပြင်းပြင်းထန်ထန်ကန့်ကွက်နေခဲ့တာပါတရုတ်ကလိုအပ်ရင်စီရေးရပါလက်တုံ့ပြန်အရေးယူမယ်လို့ချိန်ကြောက်ခဲ့တဲ့အထိပါပဲဥရောပမှာယူကရိန်းကိုရုရှားကကျူးကျော်သလိုမျိုးအာရှမှာတရုတ်ကထိုင်ဝမ်ကိုဝင်တိုက်တဲ့ဒုတိယယူကရိန်းစစ်ပွဲလိုများဖြစ်လာမလား စိုးရိမ်ပူပန်မှုတွေမြင့်တက်ခဲ့ပါတယ်။ဒါကြောင့်လဲပလူစီရဲ့ထိုင်ဝမ်ခီးစဉ်ဟာစောင့်ကြည့်သူအများဆုံးစံချိန်သစ်ဖြစ်ခဲ့တယ်လို့အင်ဒီပန်ဒန့်ကဆိုပါတယ်။ကမ္ဘာတဝန်းစောင့်ကြည့်နေသူတွေဟာပလူစီရဲ့လေယာဉ်ထိုင်ဝမ်ရဲ့မြို့တော်တိုက်ပေကိုဆင်းချိန်မှာ9သိန်းကျော်ရှိခဲ့ပြီးတော့မလေးရှားနိုင်ငံကွာလာလမ်ပူကနေတိုက်ပေကိုသွားတယ်။9နာရီကြာခီးစဉ်အတွင်းမှာလူပေါင်း3သန်းကျော်စောင့်ကြည့်နေခဲ့ကြတယ်လို့အင်ဒီပန်ဒန့်ကဖော်ပြပါတယ်။
ပလိုစီရဲ့ထိုင်ဝမ်ခီးစဉ်ဟာနိုင်ငံရေးလောကကိုတင်မဟုတ်ပါဘူးစီးပွားရေးလောကကိုလည်းရိုက်ခတ်ခဲ့တာကတော့ stock ဈေးကွက်တွေကျဆင်းနေတာတွေ့ရပါတယ်ဟောင်ကောင် stock ဈေးကွက်မှာ 1.4 ရာခိုင်နှုန်းရှန်ဟိုင်းဈေးကွက်မှာ 1.3 ရာခိုင်နှုန်းဂျပန်ဈေးကွက်မှာ 0.6 ရာခိုင်နှုန်းနဲ့ဂျာမနီဈေးကွက်မှာ 0.3 ရာခိုင်နှုန်းကျဆင်းခဲ့တယ်လို့ CNN ကဩဂုတ်လ2ရက်နေ့ကဖော်ပြပါတယ်။ဒါအပြင်ပလိုစီရဲ့ထိုင်ဝမ်ခီးစဉ်ဟာကမ္ဘောဒီးယားမှာပြုလုပ်မဲ့အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးနဲ့လည်းတိုက်ဆိုင်ခဲ့ပါတယ်။ဒါကြောင့်လည်းမြန်မာအရေးအဓိကထားဆွေးနွေးဖို့ရှိနေတဲ့အာဆီယံနိုင်ငံသားဝင်ကြီးများအစည်းအဝေးနဲ့အာဆီယံရဲ့ဆွေးနွေးဖက်နိုင်ငံတွေအစည်းအဝေးသတင်းတွေပေါ်မှာပလိုစီရဲ့ထိုင်ဝမ်ခီးသတင်းတွေကလွှမ်းမိုးနေကြတာတွေ့ရပါတယ်။အာဆီယံနိုင်ငံသားဝင်ကြီးများအစည်းအဝေးမှာအင်အားကြီးနိုင်ငံတွေဖြစ်တဲ့အမေရိကန်တရုတ်ရုရှားအပါအဝင်ဥရောပသမဂ္ဂဂျပန်တောင်ကိုရီးယားဩစတြေးလျနယူးဇီလန်နဲ့အိန္ဒိယစတဲ့နိုင်ငံတွေတက်ရောက်ခဲ့ကြတာဖြစ်လို့ဒေတာရင်းရောမြမအရေးအတွက်ပါအရေးပါတဲ့အစည်းအဝေးတစ်ရက်ဖြစ်ပါတယ
်။အာဆီယံဘုံသဘောတူညီချက်၅ရပ်ကိုအကောင်အထည်ပေါ်လိုက်နာခြင်းမရှိတဲ့မြန်မာစစ်ကောင်စီအပေါ်ကိုကျင်မီကိုစရာတို့အပါအဝင်ဒီမိုကရေစီလိုလားတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူ၄ဦးကိုတေတံပေးကွမြက်တပ်ဖြတ်ပြီးနောက်ပိုင်းမှာအာဆီယံအပါအဝင်နိုင်ငံတကာအတိုင်းဝိုင်းဟာတိတိသားသားသဘောထားတွေပြောင်းလဲလာတာကိုတွေ့ရပါတယ်။အာဆီယံထဲမှာအပွင့်လင်းဆုံးနဲ့ပြတ်သားတဲ့သဘောထားကိုထုတ်ဖော်ပြောကြားလာသူကတော့မလေးရှားနိုင်ငံသားရေးဝန်ကြီးဆာအီဖာဒင်အဗ်ဒူလာပဲဖြစ်ပါတယ်။တက်ကြွလှုပ်ရှားသူ၄ယောက်ကိုကွမြက်လိုက်တာဟာပားရိုက်ခံလိုက်ရတယ်လို့ပါပဲ။ဆရာနာပိုင်တွေဟာအာဆီယံဘုံသဘောတူညီချက်၅ရပ်ကိုလောင်ပြောင်ရာရောက်တယ်လို့အာဆီယံခေါင်းဆောင်တွေနဲ့အာဆီယံဥက္ကဋ္ဌတို့ကိုမလေးမဆလို့ရရောက်ပါတယ်လို့မလေးရှားနိုင်ငံသားရေးဝန်ကြီးကကမ္ဘောဒီးယားနိုင်ငံဖနွမ်းပင်မြို့တော်မှာသတင်းတောက်တွေကိုပြောကြားခဲ့ကြောင်း VOE သတင်းမှာဖော်ပြထားပါတယ်။ဒါအပြင်မလေးရှားနိုင်ငံသားရေးဝန်ကြီးကအခုချိန်ကစလို့နိုဝင်ဘာလထိပ်သီးအစည်းအဝေးမတိုင်ခင်အထိတိုးတက်မှုမရရင်တော့တခုခုကိုစဉ်းစားဆုံးဖြတ်ရလိမ့်မယ်လို့လည်းပြောပါတယ်။အာဆီယံအလှည့်ကျဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကလည်းစစ်ကောင်စီကအကျဉ်းသားတွေကိုထပ်မံကွမြက်မယ်ဆိုရင်မြန်မာနိုင်ငံအပေါ်အာဆီယံရဲ့ချင်းကပ်ပုံပြောင်းလဲလှုပ်ဆောင်ရလိမ့်မယ်လို့လည်းတတိပေးပြောကြားခဲ့တာတွေ့ရပါတယ်။
အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကလည်းမြန်မာနိုင်ငံရဲ့အိမ်နီးချင်းတွေအာဆီယံဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာစစ်ကောင်စီကိုပြက်ပြက်သားသားသတင်းစကားပါဖို့မျှော်လင့်ပါတယ်လို့လည်းပြောကြားခဲ့ပါတယ်။ဒါအပြင်မြန်မာဒီမိုကရေစီအရေးကိုအစဉ်တစိုက်အားပေးထောက်ခံခဲ့တဲ့အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကလည်းမြန်မာရေးအာဆီယံရဲ့ဆောင်ရွက်မှုတွေထိရောက်မှုမရှိဘူးဆိုရင်စွမ်းအင်လုပ်ငန်းအပါအဝင်ဆရာနာပိုင်းတွေအတွက်ဝင်ငွေရလန်းတွေကိုအမေရိကန်အစိုးရအနေနဲ့ပိတ်ဆို့တန်းခတ်ရေးယူဖို့တိုက်တွန်းလိုက်ပြီးကွန်ဂရက်လွှတ်တော်ကအခွင့်အာဏာအနှင်းထားတဲ့အတိုင်းစစ်တပ်အပေါ်ဖိအားပေးဖို့နဲ့ဗန်နာရေးအရဖြတ်တောက်ဖို့လုပ်ရလိမ့်မယ်လို့သတိပေးပြောကြားခဲ့တာလည်းတွေ့ရပါတယ်
။ဒီမိုကရေစီလိုလားသူ၄ဦးကိုစစ်ကောင်စီကကွပ်မျက်ပြီးနောက်မှာမြမရေးနဲ့ပတ်သက်ပြီးအမေရိကန်တွေစဉ်းစားပုံပြောင်းလဲလာတာတွေ့ရပါတယ်။အမေရိကန်နိုင်ငံသားရေးမူဝါဒချမှတ်သူတွေအပေါ်ဩဇာကြီးမားတဲ့ Think Tank ဌာနတစ်ခုဖြစ်တဲ့ CSIS ရဲ့ချစ်တောင်အရှအစီအစဉ်ဒါရိုက်တာGregory Poling ကလည်း Time for Difficult Choices on Myanmar ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးတစ်ပုဒ်ရေးပါတယ်။အဲ့ဒီဆောင်းပါးမှာ NUCC ရဲ့လုပ်ငန်းစဉ်တွေထင်သလောက်အလုံးမဖြစ်ဘူးဆိုရင်တောင် NUG ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အများစုကထောက်ခံတယ်ဆိုရင်အမေရိကန်အစိုးရအနေနဲ့ NUG ကိုအစိုးရအဖြစ်အသိမှတ်ပြုတင်တယ်။အမေရိကန်အစိုးရကထိန်းသိမ်းထားတဲ့ဒေါ်လာ1ဘီလီယံကိုလည်းပြန်ပေးဖို့ပြင်ဆင်တင်တယ်။အမေရိကန်အနေနဲ့မြမရေးအတွက်ဒေသတွင်းမှာရောနိုင်ငံတကာမှာပါချန်ပီယံအဖြစ်ဥဆောင်လုပ်ကင်တင်တယ်။ဒါအပြင် NUG လက်အောက်က PDF တွေရယ် NUG နဲ့လက်တွဲဆောင်ရွက်နေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုလက်နက်ထောက်ပံ့တာစစ်တင်နံပေးတာတွေလုပ်တင်တယ်လို့အကြံပြုရေးသားထားတာတွေ့ရကြောင်းပါခင်ဗျာ။
ပြ ီတွင်းနိုင်တင်ဆက်ထားတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးခဲ့တာပါရှင်။အခုတော့မြန်မာပြည်မှပေးစာများကဏ္ဍပါမြန်မာနဲ့နိုင်ငံတကာရောက်မြန်မာတွေပေးပို့လာတဲ့ရင်ဖွင့်လွှာတွေကိုမအေးတနာကျော်ကစူးစီးတင်ပြထားပါတယ်။
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။ကျွန်တော်ဆိုရတဲ့တော်ရရှင်ရဲ့စာကိုအရင်ဆုံးဖော်ပြပေးကြပါမယ်။မင်္ဂလာပါ။ VOE ကိုစာတစ်ခါမှမပို့ဘူးလို့ Messenger ကနေပို့ပေးကြည့်တာရောက်ပါလားမရောက်ဘူးလားအကြောင်းပြန်ပါတဲ့။ VOE အဖွဲ့သားတွေအားလုံးစိတ်ချမ်းသာ၊ကိုယ်ကျန်းမာခြင်း၊လူရာဆန္ဒအမြဲဆုံးပြည့်ဝပါစေလို့ဆုတောင်းရင်းနဲ့နေ့စဉ်ထာဝရအားပေးလျက်ပါဆိုပြီးတော့ကိုကျော်နိုင်စာရေးလာပါလိမ့်ရှင်။ဟုတ်ကဲ့ကိုကျော်နိုင်စာရောက်ပါလေ။အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ဘေကင်းရွှင်လန်းပါစေလို့လည်းဆုတောင်းပေးချင်ပါသေးတယ်။ရွှင်ညောင်သားလေးဆိုတော့ရင်းနေကြတော်ရရှင်ဒီတစ်ခါလဲစာရေးပြန်လာပါလေ။အားပေးနေကြပါရဲ့ဟုတ်ကဲ့သိပါတယ်ဒီတော်ရရှင်က
VOA ကျွန်တော်ကအားပေးနေကြပါ Radio Kick ကလေးကဆိုပါတော့ကျွန်တော်အခုထိမှတ်မိနေပါသေးတယ်။2004ခုနှစ်တည်းကရွှေပြောင်းလူသားဘဝနဲ့ထိုင်းကိုရောက်ပါတယ်။ကျွန်တော်အလုတ်စားလုပ်တဲ့အိမ်ကထိုင်းရဲမှုအိမ်မှာပါ။နွားချောင်းသားအလုတ်ပါတရရဲမှုကကျွန်တော်ကိုရေဒီယိုတစ်လုံးဝယ်ပေးပါတယ်မြန်မာလိုင်းဆိုတော့ VOA တစ်လိုင်းပဲရတယ်လေအဲ့ဒီတည်းကကျွန်တော်သဘောလဲကျဘ ഹു သုတလည်းရတဲ့ VOA ကိုနားထောင်ပြစ်လာတာပါအခုကျွန်တော်အသက်60ရှိပါပြီနေဝင်အာနာသိန်းနဲ့1962ခုဖွားပါနောက်ပြီး1988ခုတန်းရွှေအာနာသိန်းတော့လဲညဘက် VOA နားထောင်ရင်ခိုးပြီးတော့တိတ်တိတ်လေးနားထောင်ခဲ့ရပါတယ်အခုမြန်မာပြည်မှာတန်းရွှေထက်တာတဲ့မင်းအွန်လိုင်းခေရောက်ပြန်ပြီ VOA ရေ
โอเคပါ1962ခုနှစ်မှာဘွေးဖွားတဲ့တော်ရရှင်1988အာနာသိန်းကာလကောနားထောင်ခဲ့ပြီးအခုနောက်တစ်ခါအာနာသိန်းနဲ့ခင်မှာပါရေဒီယိုလေးနားထောင်ရပြန်ပါပြီဆိုပြီးတော့စာရေးပြောလာတာဖြစ်ပါတယ်မင်္ဂလာပါ VOA ရေကျွန်တော်ကတော့ချင်းပြည်နယ်ပလဝကရခိုင်မျိုးသားတယောက်ပါဆိုပြီးတော့ရေးလာတဲ့ပလဝလူငယ်တော်ရရှင်ရဲ့စာကိုလည်းဖော်ပြပေးကြပါတယ်နော်
VOA ကအကိုအမများအားလုံးကျမ်းမာချမ်းသာပြီးကောင်းသောလူဝင်ဆန္ဒအဝဝပြည့်စုံကြပါစေ။ကျွန်တော် VOA ကိုနားဆင်တာ2003ခုနှစ်ကတည်းကအခုဆိုရင်19နှစ်ရှိပါပြီ။ VOA ကိုတခါမှစာမရေးဘူးပါဘူး။အခုပြောစရာအကြံပေးစရာရှိလို့ရေးလိုက်တာပါ။အကြံပေးချင်တာကတော့ VOA ဟာမြန်မာအတန်ဖြစ်တဲ့အတွက်ကြောင့်နေဆွဲကျင်လာတဲ့အခါမြန်မာနေဆွဲကိုထည့်ပေးစေချင်ပါတယ်။ဥမာ2022ခုနှစ်ဇန်နဝါရီ6ရက်ဆိုရင်1383ခုပြာတိုလာဆန်း5ရက်အဲ့ဒီလိုပုံစံမျိုးထည့်ပေးစီခြင်းပါတယ်အရင်တုန်းကကျင်ညာတဲ့မအေးသနာကျော်ရဲ့စကားပြောကြအောင်လူငယ်ကဏ္ဍကိုကြိုက်ပါတယ်အခုတော့အဲ့ဒီအစီအစဉ်မလွှင့်တာကြာပါပြီနောက်ပြီးတော့မန်းညွညွလေးရဲ့မတူတာလေးတွေကိုလည်းသဘောကျပါတယ်အရင်တုန်းကလွှင့်ပါတယ်အခုတော့မလွှင့်တော့ပါဘူးနောက်ဦးအောင်ခင်တဲ့ဦးကျော်စံသားတို့ရဲ့ဆွေးနွေးခန်းတွေကိုတအားကြိုက်ပါတယ်နောက်ပြီးတော့တခုပြောချင်တာကတော့အရင်တုန်းကဆိုရင်ရေကာဆိုးရအာဘော်ကိုကျင်ညာတဲ့အခါကျင်ညာပြီးရင်အခုကြားသိရတာကတော့အမေရိကန်ဆိုရအာဘော်ဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်တယ်ဆိုပြီးတော့ပြောပါတယ်အဲ့ဒီလိုမျိုးပြန်ပြောစီခြင်းပါတယ်နောက်ခါတိုင်းဆိုရင်တနင်္ဂနွေနေ့ည9:00နာရီမှာမြန်မာပြည်ကပေးစာများအစီအစဉ်ပြီးပြီးချင်းတချင်းတစ်ပုတ်လွှင့်ပေးပါတယ်အခုအဲ့ဒီတချင်းလည်းမကြားရတာကြားပါပြီအဲ့ဒါကြောင့်ဒီတစ်ပတ်တချင်းတစ်ပုတ်လွှင့်ပေးစီလိုပါတယ်မြန်မာပြည်သူပြည်သားအားလုံးအတွက်ထူးဝိန်တင်ရဲ့ Cherry စုံတဲ့ညကိုလွှင့်ပေးစီလိုပါတယ် VOA ကအကိုအမတွေအားလုံးနေကောင်းကျန်းမာကြပါစေ
ဟုတ်ကဲ့ပါဒီပလဝကလူငယ်တော်ရရှင်အခုလိုမျိုးစာပြည့်ပြည့်စုံစုံရေးပြီးတော့အကြံပြုလာတဲ့အတွက်ကျေးဇူးတင်ပါတယ်အစီအစဉ်တွေကိုဆုံဆုံလင်းလင်းနားဆင်ပြီးတော့တခြားအကြံပြုစာရေးပြောလာတာသူ့ရဲ့စာကိုဖတ်ကြည့်တာနဲ့တည်တာပါတယ်နော်ရက်ဆွဲကိစ္စဒီရက်ဆွဲကတော့ဒီတော်ရရှင်ပြောတာသဘောပေါက်ပါတယ်မြန်မာရက်ဆွဲအင်္ဂလိပ်ရက်ဆွဲနှစ်မျိုးကြီးညာပေးတာနောက်ပိုင်းတော့အခါကြီးရကြီးတွေကလွဲလို့ပြောကြတာတိတ်ပြီးတော့မကြပါဘူး။ဒါကလည်းကျမတို့အစီအစဉ်တင်ဆက်သူတဦးတယောက်ချင်းစီရဲ့ပြောတဲ့ရေးတဲ့ပုံနဲ့ဆိုင်ပါလေ။
နောက်ပြီးတော့သတင်းတွေကိုမြင်းမြင်းပြောပြဖို့ရှိနေတော့နှုတ်ခွန်းဆက်အပိုင်းကိုအရှိကြီးမပြောတော့တာလဲပါပါမယ်เนาะဒါမှမဟုတ်ပြောလိုက်ပါမယ်အမေရိကန်အစိုးရအာဘော်ကတော့အဲ့ဒီအာဘော်ပြောပြပြချင်းနောက်မှာပဲဒါအမေရိကန်အစိုးရရဲ့အာဘော်ပဲဆိုတာကိုပြောပါတယ်အရင်တော့ကပြောသလိုခုလည်းပြောနေစေပါသတိထားပြီးတော့နားထောင်ကြည့်ပါနော်ပြီးတော့ဒီသောရရှင်တောင်းလာတဲ့တခြင်းကျွန်မဒီတောင်းတဲ့တခြားသူတွေကိုလည်းပြောပြဖို့ပါတယ်ရှင်ကျွန်တော်တို့အစီအစဉ်ထုတ်လွှင့်တဲ့နေရာမှာအစီအစဉ်သစ်တွေလည်းတင်ဆက်ပေးနေပြီးတော့အချိန်ရလည်းကျက်သွားလို့တခြင်းလေးတွေလွှင့်ပေးတာရပ်ထားရတာဖြစ်ပါတယ်ဒါကြောင့်မှတခြင်းတစ်ပုတ်ဆိုရင်တရင်တစ်ပုတ်နေပါအချိန်ယူပါလေအဲကြောင့်မလို့အဲ့ဒီနေရာမှာတရင်တွေကတုဒ္ဒအစီအစဉ်တင်ဆက်ပေးနေပါတယ်နားထောင်ကြည့်ပါဦးရှင်အစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့ဒီအစီအစဉ်တွေကိုနားဆင်ပြီးတော့ဒီအစီအစဉ်တွေနဲ့ပတ်သက်တဲ့ဒီသူတို့ရဲ့ဒီမြင်ယူဆချက်လေးတွေကိုရေးလာတဲ့တော်ရရှင်တွေရဲ့အစားလေးတစ်စောင်းနှစ်စောင်းကိုလည်းပြောပြပေးခြင်းပါလေကျွန်တော်တို့ဆီကနေပြီးတော့ဆစ်ရသဝဲမှုလူမျိုးလုံးတက်ပြတ်မှုနဲ့လူသားမျိုးနွယ်တူပေါ်ကျူးလွန်တဲ့ပြစ်မှုတွေဘလို့အတိတ်ပဲဖွင့်ဆိုချက်ရှိတယ်လဲဆိုတာပုံပြရုပ်တံတင်ဆက်ပေးပါရနော်ဒီကနေ့ပတ်သက်ပြီးတော့ရေးလာတဲ့တော်ရရှင်မေမေက ICC, ICJ, UN ဆိုတာစကားထဲမှာထည့်ပြောရတာလောက်ပဲလို့ထင်တယ်တဲ့တကယ်လက်တွေ့မှာကဩစာအာဏာပါဝါရှိရဲ့အဖွဲ့အစည်းမဟုတ်ဘူးလို့ယူဆပါတယ်လက်တွေ့မှာဆိုရှုတ်ချတာရဲ့တဝင်လွှာပေးပို့တာရဲ့အဲ့ဒီအဖွဲ့အဲ့ထက်မပို့ပါဘူးဆိုပြီးတော့သူကသူ့ရဲ့ထင်မြင်ယူဆချက်ဒီနိုင်ငံတကာရာဇဝတ်မှုတရားရုံးတို့ကုလသမဂ္ဂတို့နဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုရေးလာပါတယ်လိုကီဆိုတဲ့သရရှင်ကတော့ကျမတို့ဒီတဲမာရေးအစီအစဉ်မှာဟင်းသီးရွက်တွေပို့တော့စားပေးဖို့တင်တဲ့အကြောင်းတင်ဆက်ပေးခဲ့တာနဲ့ပတ်သက်ပြီးတော့သူကတော့မြန်မာနိုင်ငံမှာဟင်းရွက်တွေလက်ဆောင်လို့ထားနိုင်မှုကခက်ပါရဲ့တဲ့ပူအိုက်တဲ့အတွက်ဟင်းရွက်တွေညှိုးကုန်ပါတယ်တသက်လွတ်တွေစားကောင်းအောင်လုပ်ရတာလည်းခက်တော့ချက်လွယ်တဲ့အသားတွေပဲစားခြင်းကြတယ်ဆိုပြီးတော့သူကဒီမြန်မာနိုင်ငံမှာကြုံနေရတဲ့အခြေအနေကိုဒီအစီအစဉ်ကိုနားဆင်ပြီးပြန်ပြီးရေးလာပါတယ်အခုဆက်ပြီးတော့ရင်ဖွင့်စာရေးလာတဲ့တော်ရရှင်ရဲ့အစာတွေကိုလည်းဖော်ပြပေးခြင်းပါတယ်ရှင်စာများကိုမပယ်ပါနဲ့ကချင်ပြည်နယ်ဗမော်မြို့ကပြည်သူတို့ဥပါအကောင့်တူမဟုတ်ပါဘူးဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့ပြည်သူလူထုတွေကြုံတွေ့နေရတဲ့အခက်အခဲဖြစ်ပါတယ်ဆိုပြီးတော့ဒီစည်ရေးပဋိပက္ခကြာကြုံနေရတဲ့ပြည်သူတွေရဲ့အခက်အခဲကိုရေးပြလာပါတယ
်မင်္ဂလာပါ view ကျွန်တော်ကငွေတော့ကရေဂျိုနဲ့နားထောင်ခဲ့ရသူပါအခုတော့ခေအရာ Facebook ကနေကြည့်ပြီးတော့နားထောင်နေရပါပြီစာကခုမှရေးဘူးပေမဲ့အားလုံးသိအောင်လို့ဖတ်ပြစေချင်ပါတယ်အခုကြုံနေရတဲ့တနိုင်ငံလုံးခက်ခဲတွေကြားထဲမှာပြည်သူတွေပို့ပြီးတော့ခက်ခဲလာကြတဲ့အကြောင်းရင်းပါအခုကြုံနေရတဲ့အောက်ခြေလူရန်စားတွေရဲ့စာဝင်ရေးအတွက်စိတ်မကောင်းဖြစ်မိလို့ပါကိုယ်တိုင်အလုပ်လက်မဲ့ဖြစ်နေသူမလို့အားလုံးကိုလည်းကိုချင်းစပါရယ်စစ်တပ်နဲ့ NUG တို့ပြောတဲ့ပြည်သူလူထုဆိုတာဘာလို့ကိုပြောရလဲလို့လည်းသိချင်မိပါရယ်ကျွန်တော်တို့ကိုအနာဂတ်ပြောင်းအောင်လုပ်ခဲ့တဲ့အတွက်စစ်သားမြင်နိုင်မုန်းပါရယ်အခုလိုကြက်တဲတဲ့ချိန် PDF ကပါချင်းချောက်တန်တွေကြားလာတော့PDF တွေကိုပါစိတ်မနာပါရစေနဲ့လို့ပြောပါစီကျွန်တော်တို့စားဖို့ရုံးကန်နေရတာတခါလေကျမကြီးပါဖောက်လာခြင်းစေးဖို့တော့မှမရှိပါဘူ
းအများပြည်သူစားဝတ်နေရခက်ခဲတဲ့အခြေအနေကိုရင်ဖွင့်ရေးသားလာတဲ့သောရရှင်ဖြစ်ပါလေရှင်ဒီကိုရေးလာတဲ့သောရရှင်ရဲ့စာတွေကိုဒီတစ်ပတ်တော့ဒီမှာလေးရက်ချင်ပါတယ်နော်အားလုံးအတွက်ပုံမှုကောင်းဖို့အဆင်ပြေတဲ့တရင်ပတ်တစ်ပတ်စားနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်ဘောရိုဗီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းအတွေ့အကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ဗီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVue Bambis News ဆိုရယ် Vue မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလို Vue မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ပြင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်ပြဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့
YouTube ချမင်းနာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနာစင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet ဆာမျက်နှာလိပ်စာက bambies.viewnews.com ဖြစ်ပါတယ်။ကျမဧသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။မဧသနာကြောတင်ဆက်နေတဲ့မြန်မာပြည်မှပေးစာများကဏ္ဍကိုထုတ်လွှင့်ပေးလိုက်တာပါရှင်။ VOA မြန်မာပိုင်းရဲ့တင်ဒင်းငွေနဲ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့တင်ဒင်းထဲကသုတအစီအစဉ်မှာကမ္ဘာနိုင်ငံအသီးသီးမှာရှိနေကြတဲ့အလုတ္တမတွေအတွက်ဖွဲ့စည်းထားတဲ့အပြည်ပြည်ဆိုင်ရာအလုတ္တမအဖွဲ့ချုပ် ILO နဲ့ပတ်သက်တဲ့ဗဟုသုတအချက်အလက်တွေကိုတင်ဒင်းငွေထဲကသုတအစီအစဉ်မှာမညွညွလွင်ကတင်ဆက်ထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့အလုတ်ကင်အခြေအနေဟာ2022ခုနှစ်နှစ်ဝယ်မှာနည်းနည်းလေးပြန်ပြီးဦးမော်လာပေမဲ့2020ခုနှစ်နဲ့နှိုင်းယှဉ်လိုက်ရင်အမျိုးသားအမျိုးသမီးတသန်းကျော်ဟာအလုတ်လက်မဲ့ဖြစ်နေသေးပဲဆိုတဲ့အစီရင်ခံစာကို ILO ကမ္ဘာအလုတ်သမားကြီးရအဖွဲ့ချုပ်ကြီးကထုတ်ပြန်တဲ့သတင်းထွက်ပေါ်ခဲ့ပါတယ်အဲ့ဒီတဲ့င်းတွေက ILO ဆိုတာဘယ်လိုအဖွဲ့အစည်းမျိုးလဲဆိုတာကိုကြည့်မယ်ဆိုရင်တော့ကမ္ဘာနိုင်ငံအနှံ့ကအလုတ်သမားတို့အားလုံးရဲ့အရေးကိုအဓိကထားပြီးအစိုးရတွေအလုတ်ရှင်တွေအလုတ်သမားတွေပူးပေါင်းညှိနှိုင်းလှုပ်ဆောင်နိုင်ကြဖို့အတွက် International Labor Organization ILO ဆိုတဲ့အပြည်ပြည်ဆိုင်ရာအလုတ်သမားရေးရာအဖွဲ့ကြီးကို1919ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာပါILO ဟာကမ္ဘာကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နေတဲ့အလုပ်သမားရေးရာဆိုင်ရာအကြီးဆုံး agency အဖွဲ့ကြီးတစ်ခုလည်းဖြစ်ပါတယ်။ဒီအဖွဲ့အစည်းကြီးရဲ့ထူးခြားချက်ကအလုပ်သမားအရေးအဓိကထားဆောင်ရွက်နေတဲ့အလုပ်သမားအဖွဲ့ဖြစ်ပေမဲ့အဖွဲ့ဝင်နိုင်ငံတွေအနေနဲ့အလုပ်သမားကိုယ်စားလှယ်တွေသာမကအလုပ်ရှင်နဲ့အစိုးရတွေကပါထဲထဲဝင်ဝင်ပါဝင်ကြရတာဖြစ်ပါတယ်။ဒီလိုအစိုးရအလုပ်ရှင်အလုပ်သမားစတဲ့သုံးဘက်စလုံးပါဝင်ပြီးအလုပ်သမားတွေရဲ့စံသတ်မှတ်ချက်အခွင့်အရေးအမျိုးသားအမျိုးသမီးအလုပ်သမားတွေအားလုံးအတွက်ကောင်းမွန်တဲ့လုပ်ငန်းခွင်စီမံစည်းကမ်းတွေတတ်မှတ်ပေးနိုင်ဖို့အဓိကထားလှုပ်ဆောင်ကြရတာပါ ILO မှာစုစုပေါင်းအဖွဲ့ဝင်နိုင်ငံပေါင်း189နိုင်ငံရှိပြီးအဲ့ဒီအဖွဲ့ဝင်နိုင်ငံတွေကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေလည်းဖြစ်ကြပါတယ်ILO မှာ governing body လို့ခေါ်တဲ့အရေးအပါဆုံးအုပ်ချုပ်မှုအဖွဲ့ရှိပြီးအဲ့ဒီအုပ်ချုပ်မှုအဖွဲ့ကိုအစိုးရကိုယ်စားလှယ်28ဦးအလုပ်ရှင်ကိုယ်စားလှယ်14ဦးအလုပ်သမားကိုယ်စားလှယ်14ဦးစုစုပေါင်းအဖွဲ့ဝင်56ဦးနဲ့ဖွဲ့စည်းထားပါတယ်။ဒီထက်ကအစိုးရအဖွဲ့ဝင်10ဦးနေရာမှာဆက်မှုနိုင်ငံကြီးတွေဖြစ်ကြတဲ့ Brazil, တရုတ်, ပြင်သစ်, Germany, India, Italy, Japan,Russia, UK နဲ့ American ပြည်အောင်စုတို့ကအမြဲတမ်းကိုယ်စားလှယ်တွေဖြစ်ပါတယ်။ဂျန်နစ်နေရာတွေအတွက်ကတော့ဂျန်နဲ့အဖွဲ့ဝင်နိုင်ငံတွေက3နှစ်တစ်ကြိမ်နဲ့ပြည့်ရွေးချယ်ကြပါတယ်။အလို့ရှင်တဲ့အလို့သမားကိုယ်စားလှယ်တွေကိုတော့တူးချင်းစီရဲ့အရေးအချင်းပေါ်အကဲဖြတ်ပြီးကိုယ်စားလှယ်အဖြစ်ရွေးချယ်ကြတာပါ။ILO ရဲ့အုပ်ချုပ်မှုအဖွဲ့ကိုညွှန်ကြားရေးမှူးချုပ်ကဦးဆောင်ရပါတယ်။အုပ်ချုပ်မှုအဖွဲ့ဟာနှစ်စဉ်မတ်လ၊ဇွန်လနဲ့နိုဝင်ဘာလတစ်နှစ်ကို3ချိန်တွေ့ဆုံပြီး ILO ရဲ့မူဝါဒကိစ္စတွေ ILC လို့ခေါ်တဲ့ International Labor Conference ကြီးအတွေ့အစီအစဉ်ရေးဆွဲတာတွေ၊ဘတ်ဂျက်ရေးဆွဲစီစဉ်ရတာတွေ၊ညွှန်ကြားရေးမှူးချုပ်ရွေးချယ်ရတာတွေစတဲ့အကြောင်းအရာတွေကိုလှုံ့ဆော်ကြပါတယ်။အဲ့လိုအဖွဲ့ဝင်နိုင်ငံတွေရဲ့အစိုးရနဲ့အလုပ်ရှင်တွေအပြင်ဘယ်လိုအဖွဲ့အစည်းမျိုးကမဆိုအလုပ်သမားတွေအပေါ်တရားဝင်သတ်မှတ်ထားတဲ့အလုပ်သမားအခွင့်အရေးချိုးဖောက်မှုတွေရှိခဲ့မယ်။အဓမ္မအလုပ်ခိုင်းစေတာတွေ၊ကလေးအလုပ်သမားခိုင်းစေမှုတွေ၊လုပ်ငန်းဝန်ဆိုင်ရာမတရားလုပ်ဆောင်မှုတွေရှိခဲ့မယ်ဆိုရင်အဲ့လိုကိုအခွင့်အရေးချိုးဖောက်ခံရသူတွေကတိုင်ကြားနိုင်ပြီးအဲ့လိုကတိုက်ရိုက်အရေးယူအပြစ်ပေးတံခတ်မှုတွေမလုပ်ဆောင်နိုင်ပေမဲ့ကုလသမဂ္ဂကတဆင့်ကျူးလွန်မှုတွေပြုလုပ်တဲ့သက်ဆိုင်ရာအစိုးရအလုပ်ရှင်နဲ့အဖွဲ့အစည်းတွေအပေါ်အရေးယူမှုတွေအစစ်အစင်ပြုလုပ်နိုင်ပါတယ်။ ILO ရဲ့ယုံကြည်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရှိပြီးကမ္ဘာအနှံ့ကနိုင်ငံပေါင်း108နိုင်ငံမှာလည်းဝန်ထမ်းပေါင်း3400နီးပါးနဲ့လုပ်ငန်းအစီအစဉ်ပေါင်း1900နီးပါးကိုဆောင်ရွက်နေကြတာလည်းဖြစ်ပါတယ်ရှင
်။မညညလွင်တင်ဆက်ထားတဲ့သတင်းတွေကသုတအစီအစဉ်ကိုကြားခဲ့ရတာပါရှင်။အခုဆက်ပြီးတော့ကမ္ဘာသလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ မက္ကဆီကိုနိုင်ငံမက္ကဆီကိုစီတီမြို့တော်မှာကမ္ဘာအရှိဆုံးတော်တာအသားညပေါင်ပေါင်းကြီးတစ်ခုကိုဖန်တီးခဲ့ပါတယ်။ဂျပန်နိုင်ငံမှာတော့အပူတန်ခံနေရတဲ့အိမ်မွေးတိရစ္ဆာန်ကလေးတွေအတွက်ခန္ဓာကိုယ်မှာဝှစ်ဆင်လို့ရတဲ့ဘက်ထရီပန်ငါလေးတွေကိုဖန်တီးလိုက်ပါတယ်။ဒီလိုကမ္ဘာသလွားကထူးခြားတဲ့သတင်းတွေကိုတော့ကိုငင်းချမ်းနဲ့မခင်ဖြူတွေတို့ကတင်ပြထားပါတယ်ရှင
်။မက္ကဆီကိုနိုင်ငံမက္ကဆီကိုစီးရီးမြို့တော်မှာကမ္ဘာအရှိဆုံးထော်တာခန်းသားညံပေါမှုကြီးကိုဖန်တီးခဲ့ပါတယ်။ဆက်ခုနှစ်ပြည်မြောက်ကျင်းပါတယ်။ထော်တာအသားညံပေါမှုပြပွဲပြန်ပွဲမှာဖန်တီးခဲ့တာဖြစ်ပြီးတော့242ပေကျော်ရှိတဲ့ဒီအသားညံပေါမှုကြီးကိုပွဲလာတဲ့သူတွေကိုကျူးမြှင့်ခဲ့ပါတယ်။ဒီပွဲမှာပါဝင်တဲ့အသားညံပေါမှုရောင်းသူစီးပွားရေးလုပ်ငန်းရှင်တွေကပူးပေါင်းဖန်တီးခဲ့ကြတာဖြစ်ပြီးတဆိုင်ချင်းစီကကိုယ်နဲ့သက်ဆိုင်တဲ့အပိုင်းကိုကိုယ်စိတ်ကြိုက်ကိုယ်ပိုင်အရသာမျိုးအတွက်ဖန်တီးခဲ့ကြတာပါ။ဒီကမ္ဘာအရှိဆုံးအသားညံပေါင်မှုကြီးကိုဖန်တီးတဲ့နေရာမှာနောက်ထပ်ချိုးသွားတဲ့စံချိန်တစ်ခုကတော့အမြင့်ဆုံးစံချိန်ဖြစ်ပြီး1မိနစ်90စက္ကန့်အတွင်းမှာဖန်တီးနိုင်ခဲ့ကြတာပါအခုပွဲမျိုးဟာတော်တာဆိုင်တွေအတွက်ကျင်းပဖို့နဲ့အမြင့်အဆုံးတွေဖန်တီးဖို့အခွင့်အရေးပဲဖြစ်ပါတယ်ရှင
်ဂျပန်နိုင်ငံမှာအပူဒဏ်ခံနေရတဲ့အိမ်မွေးတိရစ္ဆာန်လေးတွေအတွက်ခန္ဓာကိုယ်မှာဝစ်ဆင်လို့ရတဲ့ဘက်ထရီပန်ကာလေးတွေဖန်တီးလိုက်ပါတယ်အမွှေးထူတဲ့ခွေးလေးတွေအတွက်လူရည်ဒီမှာအေးမြစီဖို့တူချိုမျိုးကအချုပ်ဆရာမနဲ့တလေးဆန်စေးကူဆရာဝင်တွေပူးပေါင်းဖန်တီးခဲ့တာပါဘက်ထရီစွမ်းအင်သုံးပန်ကာလေးတွေဟာ3အောင်စလောက်ပဲလေးပြီးတော့ခွေးလေးတွေဝစ်ဆင်တဲ့အင်ဂျီမှာတက်ဆင်ထားတာပါဒီဝစ်ဆုံဟာ size 5မျိုးရှိပြီးတော့တစ်ခုကိုအမေရိကန်ဒေါ်လာ84ဒေါ်လာနဲ့ရောင်းချတာပါသူ့ခွေးကလေးလူရည်ဒီမှာအပြင်ထွက်လမ်းလျှောက်တိုင်းအပူကြောင့်ပင်မနွမ်းနေနေရဟုမြင်ရပြီးတခြားအပြင်မှာအလုံးလုံးတဲ့ဆောက်လုပ်ရေးလုပ်သားတွေဝစ်ဆင်တဲ့လေးပေးနိုင်တဲ့ဝစ်ဆုံမျိုးကနေဒီဝစ်ဆုံတွေကိုဖန်တီးဖို့စိတ်ကူးရခဲ့တာလို့တီထွင်သူ Sweet Mommy အထယ်ချုပ်ပိုင်ရှင် Ray Uzawa ကပြောပါတယ်ဇူလိုင်လမှာစတင်ဖန်တီးခဲ့တာဖြစ်ပြီးတော့အခုချိန်မှာတော့အမှားစာ100လောက်ရထားပါပြီခင်ဗျာ
ဒုတိယကျက်စီးပြီးထိမ့်ချုပ်မောင်းနေနိုင်တဲ့ကမ္ဘာအကြီးဆုံး Exoskeleton စိတ်ရည်ကြီးတရုတ်ကိုကနေဒါနိုင်ငံသားဆက်မှုအင်ဂျင်နီယာလည်းဖြစ်တဲ့အမှုပညာရှင်တယောက်ကဖန်တီးလိုက်ပါတယ်။ဂျိုနာသန်ချစ်ပတ်ဟာဒီဆက်ရုပ်ကြီးကိုဖန်တီးဖို့အနည်း20ကြာကြိုးစားခဲ့ရတာပါ။ဒီဆက်ရုပ်ကြီးဟာကီလိုဂရမ်4000ကျော်လေးပြီးတော့မြင်းကောင်ရည် 200 အားရှိပါတယ်။အမြင့်10ပေရှိပြီးလူတစ်ယောက်ရဲ့စွမ်းအားချက်အစ50ပူကြီးပါတယ်။ဒီ Exoskeleton ဆက်ရုပ်ကြီးကိုကမ္ဘာအကြီးဆုံး6,400ဆက်ရုပ်ကြီးအဖြစ်လဲဂင်းနေကမ္ဘာမှတ်တမ်းစာအုပ်ကမှတ်တမ်းတင်ထားပါတယ်။ဒီဆက်ရုပ်ကြီးကိုမိုင်းတွင်းတွေတူးတဲ့နေရာစိုက်ပျိုးရေးတဘာဝဘေးအန္တရာယ်ကူညီကယ်ဆယ်ရေးနဲ့တစ်တောလုပ်ငန်းတွေအပါအဝင်နေရာစုံမှာသုံးနိုင်ဖို့ရည်ရွယ်တယ်လို့တီထွင်သူတစ်ပတ်ကပြောပါရရှင
်အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာပူပြင်းတဲ့နေရာဒီကိုကျော်ဖြတ်နိုင်ဖို့အတွက် cheese ဒိန်ခဲထည့်ထားတဲ့ vodka martini ဖြောရခါတစ်မျိုးကိုဖန်တီးလိုက်ပါတယ် velveta တစ်စိတ် cheese ထည့်သွင်းထားပြီးတော့ဖန်ကွက်နှခမ်းမှာချီးဆွေစမ်းထားတဲ့ဒီဖြော်ရည်ကိုဒိန်ခဲအစာသွတ်ထားတဲ့တန်လွင်သီးနဲ့အခွန်မာဗယ်ဗီတာဒိန်ခဲအလုံးတွေနဲ့ပူးတွဲသုံးဆောင်နိုင်တာပါမာတီနီထဲမှာဒိန်ခဲထည့်ဖြော်ထားတဲ့အတွက်ညွန်စရာလို့ထင်ရပေမဲ့လည်းတကယ်တမ်းမှာတော့အရသာရှိပြီးလူကိုလန်းဆန်းစေတယ်လို့ဒီဖြော်မကာကောက်တေးကိုဖန်တီးခဲ့တဲ့ BLT စားတောက်ဆိုင်အုပ်စုညွှန်ကြားရေးမှူးပေါ်ဂျီယိုကပြောပါတယ်အခုလိုကောက်တေးအသစ်ကိုဗယ်ဗီတာတစ်စိတ် cheese ထုတ်လုပ်သူတွေနဲ့BLT စားတောက်ဆိုင်အုပ်စုတို့ကပူးပေါင်းဖန်တီးခဲ့တာဖြစ်ပြီးဆယ်လကြာအမျိုးမျိုးစမ်းသပ်ခဲ့ရတာပါ Beltini လို့နာမည်ပေးထားတဲ့ဒီကောက်တေးဖြော်ရမကာကိုအမေရိကန်နိုင်ငံတဝမ်းမှာရှိတဲ့ BLT စားတောက်ဆိုင်တချို့မှာရနိုင်ပြီးတော့ညနေ9နိုင်ကနေ10နိုင်အတွင်းမှာယူတောက်သုံးနိုင်ပါတယ်ခင်ဗျာ
ကဘာတလွားကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ချတဲ့မခင်ဖြူတွေတို့ကတင်ဆက်တော့တာပါ VOA မြန်မာပိုင်းအစီအစဉ်ကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA အမေရိကန်တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့VOA မြန်မာပိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာ
ဝန်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bammi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါသေးတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ VOA American အသံရဲ့ညဘက်အစီအစဉ်တွေကိုတော့ American ပြည်တော်ဆွေးမျိုးတော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်တာပါ။လိုင်းတိုမီတာ25 32နဲ့50တို့ကနေဖန်ယူနာဆင်နိုင်ပါတယ်။VOA ရဲ့နေစဉ် TV သတင်းလောအစီအစဉ်တွေ၊သတင်းပတ်စဉ် TV မဂ္ဂဇင်းအစီအစဉ်တွေ၊ပြည်ရင်းဗီဒီယိုသတင်းဆောင်ပါနဲ့ဆက်သွယ်မေးမြန်းချက်တွေကိုတော့မကနိုင်ငံတကာနဲ့ဒေတာရင်းကထူးခြားတဲ့နိုင်ငံရေးအမှုပညာနဲ့လူမှုရေးဆိုင်ရာစိတ်ဝင်စားစရာသတင်းဆောင်ပါနဲ့ဆက်သွယ်မေးမြန်းချက်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamish.voanews.com မှာအလိုရှိတဲ့အချိန်တိုင်းရှာဖွေကြည့်ရှုနိုင်ပါတယ်။ဒါအပြင် VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းဖန်ယူကြည့်ရှုနိုင်ပါတယ်။ VOA ကနေအခုအတန်းနေတဲ့တနအိစာအစီအစဉ်အားလုံးကိုတော့အစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10နာရီနဲ့7နာရီအထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်အခုတော့ကြံနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုဦးတင်မောင်တန်ကပြောပြပေးပါရှင
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ပါစီခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ
မြန်မာကြက်တဲကိုစူပါမန်တောင်ဖြည့်ရှင်းနိုင်မှုလို့မြန်မာနိုင်ငံဆိုင်ရာအာဆီယံထုကိုယ်စားလှယ်ကစနေနေ့မှာဝင်ခံလိုက်ပါတယ်အာဆီယံကချမှတ်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာသဘောတူညီချက်900ဟာတိုးတက်မှုမရှိဘူးလို့တောက်ကြနေကထုတ်ပြန်ချက်မှာအာဆီယံကပြောပါတယ်။ရေတို့မှာတိုးတက်မှုရရှိဖို့မျှော်လင့်ချက်နဲ့သွားကြောင်းမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ် TRUX ဆုံးခုံးကစနေနေ့မှာသတင်းတောက်တွေကိုပြောခဲ့တာပါ။ကျွန်တော်ကအထူးတန်တမာနာဖြစ်ပါတယ်စူပါမန်မဟုတ်ပါဘူးလို့သူကဆိုပြီးမြန်မာပြည်သနာကိုစူပါမန်တောင်ရှင်းနိုင်နိုင်မယ်လို့ကျွန်တော်မထင်ပါဘူးလို့ပြောသွားခဲ့တာပါ။မြန်မာမှာဖြစ်ပေါ်နေတဲ့ပဋိပက္ခမျိုးကိုဆွေးနွေးညှိနှိုင်းမှုနှစ်ပေါင်းများစွာကြာနိုင်ပါတယ်။မြန်မာနိုင်ငံကိုအထူးကိုယ်စားလှယ်ကနှစ်ခါပဲသွားပြည်ုံနဲ့တချို့လူတွေကစိတ်မရှိတော့ပဲအကျိုးရလဒ်ကိုတောင်းဆိုကြပါတယ်လို့ PRUX ဆုံးခုံးကပြောသွားပါတယ်။မြန်မာစစ်တပ်ကအုပ်ချုပ်နေတဲ့မြန်မာနိုင်ငံရဲ့အခြေအနေတွေတိုးတက်ကောင်းမွန်လာရေးအာဆီယံအဖွဲ့ရဲ့ဆောင်ရွက်မှုတွေကိုဂျပန်အစိုးရကပံ့ပိုးပေးသွားမယ်လို့ဂျပန်နိုင်ငံသားဝင်ကြီးယိုရှီမာဆာအာရရှိကကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆောင်ကိုမနေ့စနေနေ့ကပြောကြားလိုက်ပါတယ်။နိုင်ငံသားဝန်ကြီးဟာရရှိဟာဝန်ကြီးနဲ့ဟန်ဆန်ဟွန်ဆန်နဲ့ဖနောင်းမင်မျိုးတော်မှာတွေ့ဆုံခဲ့တာပါ။စစ်ကောင်စီကဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူ၄ဦးကိုကွပ်ပြက်လိုက်တဲ့လောက်ရတဲ့ပတ်သက်လို့ဂျပန်အစိုးရအနေနဲ့အထူးပဲစိုးရိမ်ပူပန်မိတယ်ဆိုတာကိုဝန်ကြီးချုပ်ဟွန်ဆန်နဲ့ဖနောင်းမင်မျိုးမှာတွေ့ဆုံစဉ်ပြောကြားခဲ့တယ်လို့ဂျပန်နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။ဂျပန်နိုင်ငံရဲ့ကန့်သက်ချက်မရှိကူညီထောက်ပံ့မှုတွေကိုကျေးဇူးတင်ကြောင်းပြောကြားတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကရှေ့မတိုးနောက်မဆုတ်ဖြစ်နေတဲ့အခြေအနေတွေတိုးတက်ပြောင်းလဲလာအောင်ဂျပန်နိုင်ငံနဲ့လက်တွဲဆောင်ရွက်သွားမယ်လို့ဂျပန်ဝန်ကြီးချုပ်ဟွန်ဆန်ကပြလဲပြောကြားခဲ့ပါတယ်။ယူကရိန်းကတင်းနံတင်လာတဲ့တင်မောလေးစင်းကိုပူတက်ပေါင်းစပ်ညီနိုင်ရေးစင်တာကဖွင့်ပြလိုက်ပါတယ်။ယူကရိန်းကနေထွက်လာတဲ့တင်မောတွေဟာတရုတ်၊အီတလီနဲ့တူရကီကနေရာနှစ်နေရာကိုဥတီသွားနေကြပါပြီ။ယူကရိန်းမှာကုန်သွားတင်မှုအတွက်၅ဆင်းမြောက်တင်မောကိုလည်းခွင့်ပြုလိုက်ပါတယ်။ယူကရိန်းဟာစစ်နာရေးခါအတွက်အရေးကြီးတဲ့အရင်းမြစ်ဖြစ်ပြီးပင်လယ်နဲ့ရေပြင်ကိုရုရှားကထိန်းချုပ်လိုက်တဲ့အတွက်ကမ္ဘာစစ်နာရေးခါဇင်းနှုန်းတွေကြီးမြင့်သွားခဲ့ရတာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာအာဖရိကတိုက်၃နိုင်ငံခီးစဉ်ပထမဆုံးခီးတစ်ထောက်ဖြစ်တဲ့တောင်အာဖရိကကိုရောက်ရှိသွားပါပြီ။တောင်အာဖရိကအပြင်ကွန်ဂိုနဲ့ရဝမ်ဒါနိုင်ငံတွေကိုလည်းဝန်ကြီးဘလင်ကင်ကသွားရောက်မှာဖြစ်ပါတယ်။
တရင်အချင်းချက်ကိုဦးတင်မောင်တန်းကကြေညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရနိုင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာတွေကတော့ Cornelius Dana နဲ့ Dina Tian Wang တို့ဖြစ်ပါတယ်။ VOA American အတန်ရဲ့ညဖက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီနဲ့10:00နာရီအထိ line to meter 32 kHz 9383ညနဲ့9383ည line to meter 57 kHz 9885နဲ့ line meter 190 kHz 5905တို့ကနေထုတ်လင်းခဲ့တာပါသတ္တရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းပြီးတော့ကျန်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနောင်လာပ
ါ
This program has come to you from the Voice of America, Washington.